Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်စီစဉ်မလာ20ရက်တနင်္ဂနွေနေ့ညဖက်9:20အစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ line to meter 24 25 30နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါရဲ့ရှင်။ကျမနန်းလောပါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းမာတော်တာရှင်များရှင်ကျမတင်ကြီးထိုက်ပါ။အမေရိကန်ဒီမိုကရက်တစ်ပါတီကသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ခွင့်ရဖို့ကြိုးစားကြတဲ့ကိုယ်စားလှယ်လောင်းကြီးရဲ့စကားစစ်ထိုးပွဲမှာတော့အမေရိကန်စီးပွားရေးနဲ့အစ္စလာမ်ရဲ့အစွန်ရောက် ISIS တို့ကိုချေမှုန်းရေးအဓိကထားပြောဆိုခဲ့ကြပါတယ်။တရုတ်နိုင်ငံမှာတော့မြေပြိုရာကြောင့်လူ22ဦးပျောက်ဆုံးနေပြီးရှာဖွေရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်လက်လုပ်ဆောင်နေရပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုညာဝင်းအောင်နဲ့အတူချေညာပေးပါမယ်ရှင်
။ကောင်းပါပြီ။မန္တလေးမြို့ရဲ့အထင်ကရတောင်တမိုင်းအင်းထက်မှာအောက်ဆီဂျင်ဓာတ်တွေအနည်းဆုံးအဆင့်ကိုရောက်ပြီးငါးတွေအသက်ရှင်သန်ဖို့ခက်ခဲနေတယ်ဆိုတဲ့သတင်းမှာတော့
အလောက်ဆုံးအနေနဲ့ငါးတူတာတော့မှဒီလိုကဒါတစ်စုံတစ်ယောက်ကပဲသူလုံးကျယ်လို့ဒီငါးတွေတူတာဆိုပြီးဒါသူတို့တကယ်လို့ထားတာပေါ့နော်။အစိုးရအနေနဲ့ကလည်းတာဝန်ရှိသူအနေနဲ့ကလည်းကျွန်တော်တို့ရှိထားတဲ့ဟာအပေါ်မှာသူတို့ဘလို့ရေးဒီဆောင်ရွက်လို့
မန္တလေးမြို့စင်းရောင်စုအဖွဲ့ကဦးစိုးဟိန်းမရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားရဖို့ရှိပါတယ်။ဒီနောက်မှာတော့မြန်မာဒီမိုကရေစီရေးခန့်ဆွေးနွေးခန်းကိုတင်ဆက်တော်မှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့မြမအရေးသုံးသက်ချက်မြမပြည်မပေးစာများထူးခြားစာများသတင်းများအစီအစဉ်နဲ့ Christmas အကျိုးတခြင်းတစ်ပုဒ်ကိုလည်းထုတ်လွှင့်ပေးသွားမှာပါခုအရင်ဆုံးတော့ဒီကနေ့နောက်ဆုံးရထားတဲ့တရက်ထိတ်တန်းရောက်သတင်းတွေကိုမှတ်သိငင်ထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါဦးရှင
်အမေရိကန်သမ္မတလောင်းအဖြစ်ဒီမိုကရက်တစ်ပါတီကိုကိုးစားပြုပြီးဝင်ရောက်ရှင်ပြိုင်ခွင့်ရဖို့ကြိုးစားနေကြတဲ့ကိုယ်စားလှယ်လောင်းကြီးရဲ့စကားစစ်ထိုးပွဲကိုအမေရိကန်ပြည်ထောင်စုအရှေ့ပိုင်းပြည်နယ် New Hampshire မှာစနေနေ့ညကလှုပ်ခဲတာမှာအမေရိကန်စီးပွားရေးနဲ့အစ္စလာမ်ရဲ့အစွန်ရောက် ISIS တို့ကိုချေမှုန်းရေးပေါ်မှာအဓိကထားပြောဆိုခဲ့ကြပါတယ်အစ္စလာမ်ရဲ့အစွန်ရောက် ISIS ကိုချေမှုန်းရင်းညွန်ပေါင်းအဖွဲ့နဲ့ချင်းကပ်ဆောင်ရွက်မှုကိုဘာမွန်အထက်လွှတ်တော်မှဘာနီဆန်ဒါစ်နဲ့နိုင်ငံခြားရေးဝန်ကြီးဟောင်ဟီလာရီကလင်တန်တို့နှစ်ဦးစလုံးကထောက်ခံခဲ့ကြပါတယ်Republican Party ဘက်ကသမ္မတလောင်းဖြစ်ရေးရှင်းပြိုင်နေကြသူတွေတဲကတစ်ပြေးနေသူ Donald Trump ကိုလည်း IS အဖွဲ့ရဲ့အတော်ဆုံးလူသစ်စုဆောင်းသူအဖြစ်သမုတ်ပြီး Mrs. Clinton ကအပြင်းထန်ဆုံးစကားအသုံးနှုန်းနဲ့ထိုးနှက်ခဲ့ပါတယ်။ဘာမောက်ထက်လွတ်တော်မှ Bernie Sanders ကတော့သူ့ရဲ့ဝန်ထမ်းတဦးလက်ချက်နဲ့ Mrs. Clinton ရဲ့အရေးကြီးတဲ့မင်းဆန္ဒရှင်အချက်လက်စင်ရင်ပေါက်ကြားခဲ့တဲ့ကိစ္စအမေးခံခဲ့ရပြီးသူက Mrs. Clinton ကိုတောင်းပန်ခဲ့ပါတယ်။ဝန်ကြီး Clinton ကသာမကသူ့ကိုထောက်ခံနေသူတွေကိုလည်းတောင်းပန်ခြင်းပါတယ်လို့အထက်လွှတ်တော်မှ Sanders ကပြောဆိုခဲ့ပါတယ်ရှင်။
အစ္စရေးရဲ့ဒီကနေ့လေကြောင်းတိုက်ခိုက်မှုကြောင့်ဆီးရီးယားနိုင်ငံမြို့တော်နားမှာလေဗနွန်စစ်သွေးကြ Hezbollah အဖွဲ့ဝင်တူတေဆုံသွားပြီးတေဆုံသူဟာအစ္စရေးနိုင်ငံမှာလူသက်မှုအတွက်ထောင်ဒဏ်အနှစ်30ကြာခံရဘူးသူဖြစ်တယ်လို့ Hezbollah အဖွဲ့ကပြောပါတယ်တေဆုံသူဆမာခန်တာဟာ Hezbollah အဖွဲ့ဝင်ဖြစ်ပြီး2011ခုနှစ်မှာစခဲ့တဲ့ဆီးရီးယားပြည်တွင်းစစ်မှာဆီးရီးယားသမ္မတဘာရှားအယ်အာဆာရဲ့တပ်ဖွဲ့နဲ့အတူတိုက်ခိုက်မှုဆီးရီးယားနိုင်ငံကိုတွားခဲ့သူဖြစ်ပါတယ်။တနင်္ဂနွေဒီကနေ့တိုက်ခိုက်မှုအတွင်းဒမတ်စကတ်စ်မြို့စင်ကြေဘုံဂျာရာမန်နာမှာရှိတဲ့အဆောက်အုံတစ်ခုကိုထိမှန်ခဲ့တာပါ။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့အစ္စရေးဘက်ကမှတ်ချက်ပေးပြောဆိုတာမရှိသေးပါဘူး။အစ္စရေးနိုင်ငံဟာသူတို့အဆိုဆီးရီးယားကနေလေဗနွန်ကိုလက်နက်နဲ့အထောက်ပံ့ပစ္စည်းတွေတယ်ဆောင်လာတဲ့ရင်နှန်းတွေကိုအဓိကထားတိုက်ခိုက်တာဖြစ်ပြီးလွန်ခဲ့တဲ့နှစ်အတော်ကြာကလေးကဆီးရီးယားနိုင်ငံရဲ့ပြစ်မှတ်အတော်များများကိုတိုက်ခိုက်နေတာဖြစ်ပါတယ်။1989ခုနှစ်တုန်းကလူသတ်မှုနဲ့အစ္စရေးမှာကန်တာကိုစီရင်ချက်ချမှတ်ခဲ့ပါတယ်။ Hezbollah အဖွဲ့နဲ့အကျဉ်းသားလဲလှယ်ရေးအစီအစဉ်အရကန်တာကို2008ခုနှစ်မှာအစ္စရေးကပြန်လွှတ်ပေးခဲ့ပြီးလေဗနွန်ကသူ့ကိုသူရဲကောင်းအဖြစ်ကြိုးဆိုခဲ့ကြပါတယ်
။ Spain နိုင်ငံမှာတော့တမိုင်းတွင်ပဲလွှတ်တော်ရွေးကောက်ပွဲလို့သုံးသပ်သူတချို့ပြောဆိုနေကြတဲ့တနင်္ဂနွေနေ့ရွေးကောက်ပွဲမဲပေးဖို့မဲဆန္ဒရှင်တွေမဲယုံတွေကိုတွားနေကြပါတယ်။Socialist Party နဲ့လက်ရှိဝန်ကြီးချုပ် Mariano Rajoy ရဲ့ Conservative Popular Party နှစ်ပါတီပဲကာလရှည်ရည်တည်လာခဲ့တဲ့ Spain နိုင်ငံရေးမှာနောက်ထပ်ပါတီသစ်နှစ်ခုဖြစ်တဲ့ Ciudadanos Party နဲ့ချိုးချံချွေးတာရေးအစည်းအဝေးကိုဆန့်ကျင်တဲ့ Podemos Party တို့ပါဝင်လာခဲ့တာဖြစ်ပါတယ်။လက်ရှိအနာရ Popular Party ကအများစုအနိုင်ရနိုင်ပေမဲ့အပြတ်အသတ်အနိုင်ရမှာမဟုတ်တာကြောင့်အနာရပါတီအနေနဲ့မဖြစ်မနေညွန်ပေါင်းဖွဲ့ရမယ်လို့လည်းသုံးသပ်သူတို့ကခန့်မှန်းပါတယ်။ကျန်းတဲ့၃ပါတီတို့ကတော့မဲရလက်အတူတူလောက်ခွဲဝေရရှိမယ်လို့ခန့်မှန်းရတာကြောင့်စပိန်နိုင်ငံရေးမှာနိုင်ငံရေးပါတီသစ်တွေထူးထူးကဲကဲဩဇာတက်ရောက်မယ်အနေအထားမှာရှိနေပါတယ်။ စပိန်ရဲ့နိုင်ငံရေးစနစ်အပြောင်းလဲဖြစ်စေမဲ့လှုပ်ခတ်မှုကြီးပေါ်လာတော့မယ်ဆိုတာကို2011ခုနှစ်ကမဲဆန္ဒရှင်69ရာခိုင်နှုန်းလောက်မဲထွက်ပေးခဲ့တာကနေအခုအခါမှာမဲဆန္ဒရှင်80ရာခိုင်နှုန်းလောက်မဲထွက်ပေးမယ်ဆိုတဲ့အချက်ကသက်သေပြနေပါတယ်စပိန်စီးပွားရေးကဒီနှစ်မှာ300ခိုင်နှုန်းလောက်တုတ်တက်မယ်လို့ခန့်မှန်းထားတာကြောင့်အင်းနီးချင်းနိုင်ငံတွေအတွက်အားကျစရာဖြစ်ပေမဲ့စပိန်နိုင်ငံတွင်အလုပ်လက်မဲ့နှုံမြင့်မားနေတာနဲ့မညီမျှမှုတွေကလည်းပြန်ကျဲရှိနေစေဖြစ်ပါတယ်ရှင်
ကုလမကကဂျာဝင်ဆောင်ရွက်နေတဲ့ယေမန်နိုင်ငံညဉ့်ညံရေးဆွေးနွေးပွဲကိုဒီကနေ့အဆုံးသတ်တော့မှာဖြစ်ပါတယ်။မကြာခဏဆိုသလိုကြိုးပြက်လေးရှိတဲ့အပြစ်ရသဘောတူညီမှုအခြေအနေအောက်မှာ6ရက်ကြာဆွေးနွေးခဲ့ကြတာပါ။ဒီညဉ့်ညံရေးဆွေးနွေးပွဲကိုကုလမကအထူးကိုယ်စားလှယ် Ismail Sheikh Ahmed ကဦးဆောင်နေတာဖြစ်ပြီးဟူသီတပုံတွေနဲ့အစိုးရတပ်ဖွဲ့တွေကြားတိုက်ပွဲဆက်ဖြစ်နေတဲ့ကိစ္စကိုသူ့အနေနဲ့အလွန်စိုးရိမ်မိကြောင်းပြောပါတယ်။တိုက်ပွဲတွေကြောင့်ယေမန်နဲ့ဆော်ဒီအာရေဗျနိုင်ငံနယ်စပ်နားက Hash ပြည်နယ်မှာပြီးခဲ့တဲ့ရက်ပိုင်းအတွင်းအနည်းဆုံး68ဦးသေဆုံးခဲ့တယ်လို့ယေမန်လုံခြုံရေးအရာရှိတွေကစနေနေ့မှာပြောပါတယ်။သေဆုံးသူတွေထဲမှာဟူသီတပုံ40နဲ့အစိုးရတပ်ဖွဲ့ဝင်အနည်းဆုံး28ဦးပါဝင်ပြီးနှစ်ဖက်စလုံးလူဒါဇင်ပေါင်းများစွာဒဏ်ရာရခဲ့ကြပါတယ်။မခိုင်မာတဲ့အပြစ်ရသဘောတူညီမှုကိုစောင့်ကြည့်ကြီးကြပ်ရေးကော်မတီတရားဖွဲ့ဖို့နှစ်ဖက်စလုံးကစနေနေ့မှာသဘောတူညီခဲ့ကြပါတယ်။စစ်ပွဲကြောင့်ပြီးခဲ့တဲ့နှစ်နှောင်းမင်းကစားလို့လူပေါင်း 9,800 ကျော်တည်ဆုံခဲ့ရပြီလို့ကုလသမဂ္ဂကပြောပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကနေတနင်္ဂနွေနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်ဘက်ကတီးဆောက်နေတဲ့လူလုံချုံအနည်းကနေV-52 ဘုံးကျဲလေယာဉ်နှစ်စင်းပြန်တန်းခဲ့တာဟာတမင်ရည်ရွယ်ပြီးလုပ်ခဲ့တာမဟုတ်ဘူးလို့အမေရိကန်ပင်တဂွန်စစ်တနာချုပ်ပြောခွင့်ရတဦးကစနေနေ့မှာပြောပါတယ်။တရုတ်ဘက်ကတီးဆောင်နေတဲ့လူလုံကျွန်းထူတွေအပေါ်ကနေဒီဇင်ဘာလ10ရက်နေ့ကအမေရိကန်လေယာဉ်တွေပြန်တန်းခဲ့တာဟာစစ်ရေးအရာရန်စတာဖြစ်တယ်လို့တရုတ်ကစွပ်စွဲခဲ့ပြီးအမေရိကန်ရဲ့လုံရက်ကနှစ်နိုင်ငံကြားစစ်ရေးပဋိပက္ခဖြစ်နိုင်တဲ့အခြေအနေစီဥတီသွားစေနိုင်တယ်လို့ပြောထားတာဖြစ်ပါတယ်။တရုတ်တို့တီးဆောက်နေတဲ့လူလုံချုံထူတွေနဲ့ရေမိုင်၁၂မိုင်အတွင်းရည်ရွယ်ချက်နဲ့ပြန်တန်းခဲ့တာမရှိဘူးလို့ပန်တဂွန်ပြောခွင့်ရမတ်ရစ်က AP သတင်းဌာနကိုအီးမေးလ်ကနေတဆင့်ပြောခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဘက်ကတောင်တရုတ်ပင်လယ်ပြင်အပါအဝင်ဒေသရင်းမှာ B-52 ဘုံးကျဲလေယာဉ်တွေပုံမှန်၄ချိန်ပြန်တန်းမှုလုပ်ဆောင်ခဲ့ပါတယ်လို့လည်းပြောခွင့်ရကပြောပါတယ်။နိုင်ငံတကာဥပဒေအရခွင့်ပြုထားတဲ့ဒေသတွေမှာပြန်တန်းဖို့ရွက်လွှင့်ဖို့လှုပ်ရှားဖို့အမေရိကန်တို့ပိုင်းဖြတ်ထားချက်ကိုပြသဖို့နဲ့အစင်းနဲ့ရှိနေအောင်ရည်ရွယ်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရကပြောပါတယ်။ရေတပ်ဗိုလ်ချုပ်ဒုတိယဗိုလ်မှူးကြီးဘေးလ်အာဘန်ကလည်းပြီးခဲ့တဲ့တောက်ကြံနေ့ကကြေညာချက်တစ်စောင်ထုတ်ပြန်လာမှာအလားတူသဘောမျိုးပြောဆိုထားပါတယ်။ရေတပ်အနေနဲ့လေ့ကျင့်တာတွေကိုအဲ့ဒီဒေတာတွေမှာပုံမှန်လုပ်နေတာဖြစ်ပေမဲ့အခုပြန်တမ်းမှုဟာလွတ်လပ်စွာရေချောင်သွားလာမှုဆိုင်ရာလှုပ်ဆောင်မှုမဟုတ်ဘဲလေရင်တွေလမ်းလွှဲပြီးရောက်သွားတာဖြစ်နိုင်တယ်ဆိုတဲ့သဘောမျိုးတပ်မှုအာဘန်ကပြောဆိုထားပါတယ
်။တရုတ်နိုင်ငံတောင်ပိုင်းမှာအကြီးကျယ်မြေပြိုမှုကြောင့်အဆောက်အုံ22လုံးမြေမြုပ်သွားပြီးအဲ့ဒီထဲမှာအလုသမားတန်းရားနှစ်ခုလည်းပါသွားပါတယ်။လူ21ယောက်ပျောက်ဆုံးနေစေဖြစ်ပါတယ်အစိုးပိုင်းသတင်းတွေမှာတော့လူ41ယောက်ပျောက်နေတယ်လို့ပြောတာပါဒီကနေ့မနေ့ပိုင်းကွမ်တောင်းပြည်နယ်ရှန်ကျန်းမှာအဲ့လိုမြေပြိုတာဖြစ်ပွားပြီးတဲ့နောက်အသက်ရှင်ကျန်သူတွေကိုရှာဖွေဖို့ကယ်ဆယ်ရေးသမားတွေကိုဆေးလွှတ်ခဲ့တယ်လို့အစိုးရသတင်းဌာနကဆိုပါတယ်အကျိုးအပြတ်ပုံနေကြကလူ9ဦးကိုကယ်ဆယ်နိုင်ခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်အဲ့ဒီတဲက3ဦးကတော့ဒဏ်ရာအနည်းငယ်ရထားတာပါမြေပြိုမှုမတိုင်ခင်ဒေသခံလူ900လောက်ကိုအဲ့ဒီအခြားဒေသတွေကိုပြောင်းရွှေ့စေခဲ့ပါတယ်။ဘာကြောင့်အခုလိုမြေပြိုတယ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးပေမဲ့အဲ့ဒီဒေသဟာလွန်ခဲ့တဲ့အနှစ်နှင်းငယ်ကစလို့ဆောက်လုပ်ရေးလုပ်ငန်းတွေအကြီးအကျယ်လှုပ်ဆောင်နေတာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံအလဲပိုင်းကလှိုင်းထန်တဲ့ပင်လယ်ပြင်မှာတိမ်းမောက်ခဲ့တဲ့ဂရုတင်မောကနေအသက်ရှင်ချင်ရတဲ့2000ကျော်ကိုကယ်ဆယ်ထားပြီးဖြစ်ပါတယ်။ ဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမှာအသက်ရှင်ချင်ရဲသူအမျိုးသား2ဦးအမျိုးသမီး2ဦးနဲ့ကလေးငယ်2ဦးပေါင်း4ဦးတို့ကိုတန်ငါးတွေစတင်တွေ့ရှိခဲ့ပြီးနောက်မှာတော့လှိုင်းထန်နေတဲ့ပေလယ်ပြင်ထဲကနေအသက်ရှင်ချင်ရဲသူနောက်ထပ်22ဦးနဲ့တည်ဆုံးသူအလောင်း2လောင်းတို့ကိုထပ်ပြီးတော့တွေ့ရှိခဲ့တာဖြစ်ပါတယ်ခီးတဲ့နဲ့တင်းမောဝန်ထမ်းတရားကျော်တို့လိုက်ပါလာတဲ့ဂရုအတင်းမောဟာမနေ့စနေနေ့ကပြင်းထန်တဲ့လှိုင်းတံကိုအလူအလဲခံခဲ့ရတာဖြစ်ပြီးလိုက်ပါခဲ့သူတွေအဆိုအရတော့လှိုင်းက5မီတာလောက်မြင့်တယ်လို့ဆိုကြပါတယ
်အိန္ဒိယနိုင်ငံနယူးဒယ်လီမြို့မှာလွန်ခဲ့တဲ့3နှစ်ကအသက်23နှစ်အရွယ်အကြောင်းသူကိုတည်သွားတဲ့အထိအာရမဝမ်းကျင်ရာမှာပြစ်မှုထင်ရှားတဲ့အသက်အငယ်ဆုံးလူငယ်တဦးကိုတနင်္ဂနွေဒီကနေ့မှာပြန်လွှတ်ဖို့ဆိုင်းငံ့ထားပြီးဒီလိုလှုပ်ပေးမှာကိုဆန့်ကျင်တဲ့အနေနဲ့အိန္ဒိယနိုင်ငံမှာဆန္ဒပြကြပါတယ်။အဲဒီလူငယ်ဟာမဖြစ်မနေကြာဆုံးမဖြစ်မနေကြာခံရမဲ့ထောင်ဒဏ်3နှစ်ကိုကြာခံခဲ့ရပေမဲ့လည်းသူ့ကိုပြန်မလွှတ်ဖို့ပန်ကြားချက်ကိုမနေ့ပြန်တင်းလာနေမှာအိန္ဒိယတရားရုံးချုပ်ကကြားနာဖို့ရိုက်တာသတင်းဌာနမှာဖော်ပြပါတယ်။အုပ်စုလိုက်မရင်းကျင့်ခဲ့တဲ့အဲဒီအမှုမှာပါဝင်သူတွေတဲက4ဦးကိုတည်တံချမှတ်ခဲ့ပြီး5ဦးမြောက်ကတော့ထောင်ထဲမှာကိုယ့်ကိုယ်ကိုအဆုံးစီရင်သွားခဲ့ပါတယ်။
မဲဆက်ကြဝလာမြန်မာအလှမဲမေဘရနီတော်ဝင်ရောက်ရှင်ပြိုင်နေတဲ့64ချိန်မြောက်မဲဆက်ကြဝလာပြိုင်ပွဲကြီးကိုအမေရိကန်ပြည်ထောင်စုလာစ်ဗီဂတ်စ်မြို့ Planet Hollywood ဟိုတယ်မှာဒီကနေ့ဒီဇင်ဘာလ20ရက်နေ့အမေရိကန်စံတော်ချိန်ညနေ9နာရီမှာစတင်မှာဖြစ်ပါတယ်။မြန်မာစံတော်ချိန်ကတော့ဒီဇင်ဘာလ21ရက်နေ့မနေ့6နာရီခွဲဖြစ်ပါတယ်။ American Folk ရုပ်သံလွင့်ဌာနကဓာတ်ရိုက်တင်ဆက်မဲ့64ချိန်မြောက်မဲဆက်ကြဝလာပြိုင်ပွဲမှာ2015ခုနှစ်အတွက်မဲဆက်ကြဝလာအဖြစ်ရွေးချယ်ခံရသူကတော့အမေရိကန်စံတော်ချိန်ည10နာရီလောက်မှာတရဖူကိုချီးမြှင့်မှာဖြစ်ပါတယ်။အသက်25နှစ်အရွယ်မြန်မာအလှမဲမေဘရနီတိုဟာတမိုင်းဘာသာအထူးပြုဝိဇာပွဲရရှိထားသူအင်္ဂလိပ်နဲ့ဂျပန်ဘာသာစကားကိုကျွမ်းကျင်စွာပြောဆိုတတ်ပြီးသူမရဲ့အနာဂတ်ရည်မှန်းချက်ကစီးပွားရေးလုပ်ငန်းရှင်တဦးဖြစ်ချင်တယ်လို့ဆိုပါတယ်။ဆယ်စုနှစ်5ခုကျော်အတွင်းမြန်မာနိုင်ငံကိုစားပြုဝင်ရောက်ရှင်ပြိုင်တဲ့တတိယမြောက်မဲဆက်ကြဝလာပြိုင်ပွဲဝင်ဖြစ်ပြီး2013ခုနှစ်တုန်းကအလှမဲမိုးဆက်ဝိုင်း2014ခုနှစ်မှာတော့မြန်မာကိုစားပြုအလှမဲရှာထရိုအင်ဒရာတို့ဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်ရှင
်တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမှတင်ငီထိုင်းတဲ့ကိုညာဝင်းအောင်တို့ကပြောပြပေးသွားတော့ပါရှင် VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကိုထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာနားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်မန္တလေးမြို့ရဲ့အထင်ကရတောင်တမိုင်းအင်းထက်မှာအောက်ဆီဂျင်တက်ဟာအ ਨੇ ဆုံးအဆင့်ကိုရောက်နေပြီးအင်းထက်ကငါးရီအသက်ဆက်ရှင်တမှုခက်ခဲနေတယ်လို့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလုပ်နေတဲ့အဖွဲ့တစ်ဖွဲ့ကပြောလိုက်ပါတယ်။အင်းထက်ကငါးရီအစုအပြုံလိုက်တည်ဆုံးပြီးတဲ့နောက်စိန်လန်းအမိမြေဖွံ့ဖြိုးတိုးတက်ရေးအဖွဲ့နဲ့စိန်ရောင်စုအဖွဲ့တို့ပေါင်းပြီးတော့အင်းထက်ကရေကိုတက်ခွဲဆန်းတတာမှအခုလိုတွေ့ရတာပါ။အပြည့်စုံကတော့ဆက်သွယ်မေးမြန်းထားတဲ့မအေးအေးမာကသတင်းပေးပို့ထားပါရဲ့ရှင်
။မန္တလေးမြို့ကတောင်တမိုင်းအင်းအတွင်းငါးရီအစုလိုက်အပြုံလိုက်တေဆုံးမှုတွေဖြစ်ပြီးမှာတော့တဘာဝပောင်ဝင်းကျင်ထိမ့်သိမ်းရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့နှစ်ဖွဲ့ဖြစ်တဲ့စိန်လန်းအမိမြေဖွံ့ဖြိုးတိုးတက်ရေးအသင်းနဲ့စိန်အောင်စုအဖွဲ့တို့ကနေတောင်တမန်အင်းကရေတွေကိုလစဉ်စစ်ဆေးပြီးတော့ဓာတ်ခွဲဆက်တက်ခဲ့ပါတယ်လေးလတာကာလဆက်တက်တွေ့ရှိချက်အရတောင်တမန်အင်းမှာရေစိုးရေညစ်တွေရှိနေတဲ့အတွက်အောက်ဆီဂျင်နည်းပါးပြီးနောက်ဆုံးအဆင့်ကိုရောက်ရှိနေတာကြောင့်ရေနေသရဝါတွေထပ်မံတေဆုံးမှုတွေရှိနိုင်တယ်ဆိုပြီးစိန်လန်းအမိမြေဖွံ့ဖြိုးတိုးတက်ရေးအသင်းရဲ့ဥက္ကဋ္ဌဦးဝင်းမျိုးသူကဆိုပါတယ
်ကျွန်တော်ပုံမှန်ဒီတလတစ်ခါအကောက်ယူရတဲ့နေရာလို့ပါတယ်အကောက်ယူနေရာကိုတတ်မှတ်ပြီးရပေါ့ဗျာကျွန်တော်တို့ကောက်ပါတယ်ကောက်ရဲ့နေရာကတော့အမေရိကန်နေရာနောက်တစ်ခုကယူနေရာလမ်းကြောင်းနေရာမှာကျွန်တော်တို့ဟိုကောက်ပါတယ်ဒီအောက်ဆီဂျင်ဓာတ်အားသင်းနေရာပေါ့နော်ပလေးနိုင်ရဲ့ကျွန်တော်တို့ဒီ PNG ခေါ်တာပေါ့ဘာလို့ဒီကမီအောက်ဆီဂျင်ဒီမန်ပေါ့ဒီမှာနားဆက်မှတ်ထားတဲ့အတိုင်းဒါဒီဟိုနေသွားတဲ့ပေါ့ပါသာသမတ်တွေရှိတယ်ဒီသာသမတ်တွေကိုနေသွားတယ်ပေါ့ဒါကြောင့်ဆိုတော့ဒီပုံနိုင်တဲ့အခြေအနေကြီးရမတွက်တော့ဘူးပေါ့အဲဒါကြောင့်မလို့ကျွန်တော်တို့ဒါဒီလိုဒီလိုတော်လာဖြစ်ခဲ့ငားရည်အနေနဲ့ဒီကြေပြစီတာပေါ့အဲတော့ချုပ်နေရာမှာတော့ကျွန်တော်တို့ချုပ်ရင်းနေရာချုပ်နေရာမှာတော့ဒီကျွန်တော်တို့ခဲကြပေါ့နော်အတန်ကြီးမြင့်နေရယ်ပေါ့
မကြသေးခင်လားတွေတုန်းကတော့တောင်တပန်အင်းအတွင်းမှာငားတွေအစုလိုက်ပြုံလိုက်တိတ်ဆုံးမှုတွေဖြစ်ခဲ့ပြီးဒါတွေဟာအနည်းအနာကရေစိုးရေညစ်တွေကိုထုတ်လုပ်နေတဲ့စက်ရုံတွေနဲ့စိုးစေးသုံးတဲ့အင်းနွေးမှုလုပ်ငန်းတွေကြောင့်ဖြစ်ရတယ်လို့ယူဆကြောင်းဦးဝင်းမျိုးသူကဆိုပါတယ်
။ဒီကနေ့ရွှေစွန့်တိတဲ့လူတွေပါမယ်နောက်တစ်ခုကလည်းအဲဒီ ရှောက်မှာစိုးသေးလုပ်ငန်းလုပ်တဲ့ကျွန်တော်တို့ဟိုလုပ်ငန်းလေးရှိရတယ်စိတ်ယုံကြည်တော့မဟုတ်ဘူးကျွန်တော်အင်းဆန်းမှုလုပ်တဲ့လုပ်ငန်းလေးရှိရတယ
်ဘက်ခွဲဆက်တက်နိုင်ဖို့အတွက်ပူပေါင်းလှုပ်ဆောင်ခဲ့တဲ့မန္တလေးမြို့ကစိတ်ရောက်ဆိုအဖွဲ့ရဲ့ဆက်သွယ်ညှိနှိုင်းရေးမှူးဦးစိုးဟင်းကတော့တောင်တမန်အင်းကိုကာကွယ်ထိန်းသိမ်းဖို့အတွက်စိတ်ယုံတွေကရေစိုးရေညစ်တွေကိုစနစ်တကျတန့်စင်မှုတွေလှုပ်သွားနိုင်ဖို့တွေလိုအပ်တယ်လို့သူတို့ရဲ့တွေးရှိချက်တွေကိုနိုင်ငံကတာဝန်ရှိသူတွေကဘလောက်ထိအရေးတယူဆောင်ရွက်မလဲဆိုတာစောင့်ကြည့်ရအောင်မယ်လို့ဆိုပါတယ်
ပါဒီဆက်မှုကနေဝင်နေတဲ့ချောင်းမှာရေစိုးတွေကိုရေစိုးတွေစနစ်ကျတန့်စင်ပြီးတော့ဒီအင်းနဲ့ဝင်လာပဲဖြစ်ဖြစ်နောက်တစ်ခုကဒီအင်းကိုဖိနှိပ်ထားတဲ့ဒီ WW ရေရင်းကားကနေရေဝင်ရေထက်ပေါ့နော်ဒါပြန်ပြီးတော့ဟိုကလှုပ်ပြရပဲဖြစ်ဖြစ်ပေါ့အနောက်ဆုံးအနေနဲ့ငါတေတာတော့မှသူတို့ကဒါသဘင်တယောက်ကပဲသူလှုပ်ကြလို့ဒီငါတွေတေတာဆိုပြီးဒါသူတို့သဘင်လျော်ထားတာပေါ့နော်အစိုးရအနေနဲ့ကလည်းတာဝန်ရှိသူအနေနဲ့ကလည်းကျွန်တော်တို့ရှိထားတဲ့ဟာအပေါ်မှာသူတို့ဘယ်လိုအရေးဒီဆောင်ရွက်မလဲဆိုတာကျွန်တော်ကဖောက်ကြည့်ရမယ်ဟာပေါ့
တောင်တမန်အင်းရေရှည်တည်တတ်အောင်ကာကွယ်ထိန်းသိမ်းဖို့အတွက်ကစေယုံတွေကရေစိုးတွေကိုစနစ်တကျတန့်စင်တဲ့စက်တွေအသုံးပြုဖို့လိုအပ်တယ်လို့အစိုးရရဲ့ပူးပေါင်းဆောင်ရွက်မှုအကူအညီတွေကတော့အထူးကလိုအပ်တယ်ဆိုပြီးသဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးပညာရှင်တွေကတော့ပြောဆိုသွားကြပါတယ်ရှင
်။မအေးအေးမှာပါရှင်။ VOA မြန်မာပိုင်းစီစဉ်ကနေတင်းငွေနဲ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခရော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအလဲပါ NCA လို့ခေါ်တဲ့တနိုင်ငါလုံးအပြစ်ရသဘောတူညီချက်မှာTNLA တအောင်းအဖွဲ့လိုတိုင်းရင်းသားလက်နက်ကိုင်တွေမပါဝင်ပဲကချင်ပြည်မှာငြိမ်းချမ်းရေးအစ်စ်မှန်ရနိုင်မှာမဟုတ်ဘူးလို့ KIO ကချင်လွတ်မြောက်ရေးအဖွဲ့ကယူဆကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဂမ်ဆန်ကပြောပါရယ်ဦးတန်းလွင်ထုံးက Skype ကနေတဆင့်ဆက်သွယ်မေးမြန်းထားပါရယ်ရှင
် NCA လို့ခေါ်တဲ့တနိုင်ငံလုံးအပြစ်ခတ်ရစရေးသဘောတူညီချက်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့နဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံခဲ့ပါတယ်။လက်မှတ်ရေးထိုးရမှာမပါသေးတဲ့အဖွဲ့တွေကိုပါဝင်နိုင်အောင်စူးစမ်းတိုက်တွန်းသွားမယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောပါတယ်။လက်မှတ်မရေးထိုးနိုင်သေးတဲ့အဓိကအဖွဲ့စည်းတစ်ခုဖြစ်တဲ့ကချင်အဖွဲ့အနေနဲ့ဘာကြောင့်သဘောမတူညီနိုင်သေးတာလဲဆိုတာကို KIA ကချင်လွတ်မြောက်ရေးအဖွဲ့နဲ့နှီးဆက်ဆက်သွယ်မှုရှိတဲ့အမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဂမ်ဆန်ကိုကျွန်တော်ဆက်သွယ်မေးမြန်းထားပါတယ်။ဟုတ်ကဲ့ဂမ်ဆန်ခင်ဗျ။ကံစံတို့အဖွဲ့က KIA အဖွဲ့နဲ့လည်းအတော်လေးနီးနီးဆက်ဆက်နဲ့ဒီကချင်ပြည်နယ်ပြည်ဘွဲ့တွေကိုလည်းလေမကြာခဏသွားရောက်ခဲ့တယ်ဆိုတော့ဒီနောက်ဆုံးအခြေအနေလေးကိုပြောပြပါလ
ားဟုတ်ကဲ့ကျွန်တော်ဒီနိုဝင်ဘာလပေါ့နော
်ဒီ
NCA ကိစ္စနဲ့ပတ်သက်ပြီးမှတော့ KIA ဘဝနဲ့ပြီးတော့အားလုံးကြီးပါဝင်ရေးမှုကိုမပါလို့ပဲဒီလက်မှတ်မရေးထိုးနိုင်တဲ့အကြောင်းကျွန်တော် KIA ဘဝနဲ့ပြီးတော့ပြည်သူလူထုတွေကိုပါသာရေးအဖွဲ့စည်းတွေကိုချပြတဲ့အချိန်မှာပြောပါတယ်အားလုံးပါဝင်ရေးမှုမပါလို့ပဲကျွန်တော်အဓိကမပါနိုင်ခဲ့တာပေါ့နော
်အဲ့တော့အားလုံးမပါနိုင်လေဆိုတာကအထူးသဖြင့်ဟိုမပါတဲ့အဖွဲ့တွေထဲမှာအဓိကအားဖြင့်ကတော့ TNL အဖွဲ့လိုအဖွဲ့မျိုးပေါ့နော်ဒါတွေကကချင်ပြည်နယ်ထဲမှာအခြေစိုက်တဲ့ကချင်ပြည်နယ်နဲ့နှီးစပ်တဲ့အဖွဲ့တွေပေါ့အဲ့တော့ဒီအဖွဲ့တွေမပါလို့ဆိုတဲ့သဘောကKIA အဖွဲ့နဲ့ဘယ်လိုများဆက်ဆက်မှုတွေရှိနေလို့လဲ
ဟုတ်ကဲ့ကျွန်တော်နေဟာဒေတာအနေဖြင့်အင်္ဂလိပ်လိုဆို overlap ဖြစ်တယ်တော်တော်နှီးစပ်နေတာပါနှီးစပ်တယ်ဆိုတော့အကယ်၍သာကျွန်တော်တစ်ဖက်ကိုပဲဆိုင်းထိုးပြီးမှလက်မှတ်ထိုးမှကျန်တဲ့ဖက်လက်မှတ်မထိုးဖြစ်ဘူးဆိုရင်စည်ရေးအရာကိုတင်းမာမှုဖြစ်လာရင်ကျွန်တော်ကယ်ရဖွဲ့စည်းတွေကနေပြီးတော့ပေါင်းဝင်ပတ်သက်မှုဖြစ်လာနိုင်တယ်တော့မဟုတ်ဒီဘလို့ခေါဒီနောက်ဆုံးအနေဖြင့်ကပိုဆိုးရင်ရတာဆိုင်းထိုးပြီးမှရောပြန်စစ်တိုက်တာရောဖြစ်လာနိုင်တာပေါ့နော်ပိုဆိုးရင်ဆရာရှိတာပေါ့ဒီအဖွဲ့စည်းတနေရာကိုကျော်ဖြတ်ပြီးမှနောက်တနည်းအောင်သွားရတဲ့အခြေအနေတွေရှိတယ်။အဲ
့တော့
ဒီဟာကိုအဓိကထားမှာကျွန်တော်စိုးရင်တာပါ။အ
ဲ့တော့ဒီဟို TNL အဖွဲ့နဲ့ကချင်အဖွဲ့တွေရဲ့ဒါစီရေးအရာပူးပေါင်းဆောင်ရွက်မှုအဲ့လိုအနေထားတွေကောအဲ့လောက်ထိကိုနှီးစပ်မှုတွေရှိနေလို့လား
။ဟုတ်ကဲ့ကျွန်တော်ကတော့တခြားမဟာမိတ်ထက်ကတော့ TNL ကပိုနှီးစပ်တယ်လို့ကျွန်တော်သိရတာပေါ့နော်။ဒီကျွန်တော်နဲ့ရောတကယ်ကိုတော်တော်ကြာရှည်အကြာရှည်ဆုံးဒီလိုနီးစပ်မှုထိတွေ့မှုရှိတာကတော့ TNL ဒီပလောင်တပ်ပေါ့နော
်ဟုတ်ကဲ့ဒါပေမဲ့ဒီနေရာမှာကျွန်တော်တို့ဟိုသတိထားမိတာကဒီကချင်ပြည်နယ်ထဲမှာပေါ့နော်ဒီ KIA အဖွဲ့အပြင်ကိုအစောပိုင်းက NDAK လို့အဲလိုတခြားဟိုအဖွဲ့အစည်းတွေလည်းရှိခဲ့တယ်လေအဖွဲ့ဒီအဖွဲ့အစည်းတွေကနယ်မြေတွေခွဲပြီးတော့ဟိုအပြစ်ခတ်ရစဲသဘောတူညီထားခဲ့ကြတာပဲဒါပေမဲ့ကျန်တဲ့အဖွဲ့အစည်းတွေကတော့ဒီ BGF လို့ခေါ်တဲ့နေကြားဆောင်တပ်ဖွဲ့တွေအနေနဲ့ လက်ခံထားလိုက်ပြီးတော့နောက်ပိုင်းမှာဆိုလို့ရှိရင်ဒီရွေးကောက်ပွဲတွေဝင်တဲ့အခုအဆင့်အထိတွေကိုရောက်ရှိသွားတယ်ဒါနိုင်ငံရေးဘောင်လဲကိုရောက်သွားတယ်ပေါ့အဲ့တော့ကချင်ပြည်ဒီအဓိကအဖွဲ့အစည်းဖြစ်တဲ့ KIO ကတော့အခုချိန်ထိနိုင်ငံရေးဘောင်အဖြစ်ကိုတက်မလာနိုင်တဲ့အပြင်အပြေးခတ်ရက်စဲရေးမှာတော့မှပဲသဘောမတူနိုင်တဲ့နောက်ဆုတ်သွားတဲ့အနေအထားမျိုးရှိနေတာကိုတွေ့ရတယ်လေ
ဟုတ်ကဲ့ခုနပြောတဲ့ဒီ NDA ကတော့ကိစ္စဆိုတာ2008ဖွဲ့စည်းအခြေခံဖွဲ့စည်းပုံပေါ့နော်အခြေခံဥပဒေပေါ့အဲ့ဒါနဲ့ပတ်သက်ပါတယ်သူတို့ကတခြားဖွဲ့စည်းတွေကဒီနိုင်ငံရေးမှုကို2008ကပြည့်စုံတယ်လို့မြင်တယ်ယူဆတယ် KU ကနေပြီးတော့ဒီဟာကတိုင်းရင်းသားအခွင့်အရေးကိုအဲတကယ်တိတိကျကျဟိုဟာပါဝင်တယ်လို့မယူဆဘူး2008ဖွဲ့စည်းပုံအခြေခံဥပဒေပေါ့နော်အဲ့ဒါနေစခဲ့တယ်ဒါပေမဲ့အခုအချိန်အထိအဲဒီလိုရပ်နေရတာဟာတော့အဓိကတော့အားလုံးပါဝင်ရင်းမှုမပါလို့ပဲအဓိကပဲဖြစ်လာပါကျန်တဲ့အဖွဲ့အစည်းတွေကိုခြံထားတဲ့ကိစ္စမဖြစ်ပဲနဲ့မဖြစ်ဘူးဆိုရင်ကတော့မပါဝင်ဖို့အကြောင်းမရှိပါဘူးဘာလို့လဲဆိုတော့ဒီမူကြမ်းကိုရောက်ကြရောကနေပြီးတော့ NCCT နဲ့ဆွေးနွေးတဲ့အချိန်မှာဆိုင်းထုတ်ခဲ့တဲ့ကိစ္စပဲ
ဟုတ်ကဲ့အဲ့တော့အခုဒါကိုရှေ့ဆက်ပြီးတော့တစ်ဖက်မှာကြတော့အခုလက်မှတ်ထိုးထားတဲ့အဖွဲ့အစည်း၈ဖွဲ့နဲ့ပဲအထူးသဖြင့်ပေါ့နော်အဖွဲ့အစည်း၈ဖွဲ့နဲ့ပဲဒီနိုင်ငံရေးဆွေးနွေးမှုမူပေါင်းတွေချပြီးတော့အခုဒီကိစ္စကိုသမ္မတရှိကိုလည်းတင်ပြပေးပြီးဒီပုံတိုင်းဆက်လုပ်သွားဖို့အဖွဲ့အစည်းတွေလည်းဖွဲ့နေပြီဒီထဲမှာ KNE KIA ရဲ့ပါဝင်မှုပုံစံကရောဘယ်လိုရှိလာလိမ့်မလဲ
ဟုတ်ကဲ့အခုအချိန်ကြီးကတော့ဒီတက်တက်မမပါဝင်မှုဆိုတာအားနည်းနေသေးတယ်ကျွန်တော်မြင်ရတယ်။ဒါပေမဲ့ဒီဟာအစိုးရရဲ့အစိုးရပေါ်မှာအဓိကမူတည်ပါတယ်။ဒီအရင်ကအတိုင်းလိုပဲပေါ့နော်။ဒီတစ်ဖက်ကိုပါဝင်မဲ့တချို့ဟာတွေကမပါဝင်ခံဘူးဒီလိုပဲတစ်ဖက်ကိုခွဲပြီးမှလှုပ်ဆောင်နေတဲ့ဟာတွေကအပြုသဘောမဆောင်ဘူး။ဒါပေမဲ့ဒီတက်ပေါ်မှာကျွန်တော်မြင်တာကတော့နောက်လာမဲ့အစိုးရရောကျွန်တော်ညော်မှန်းတယ်။နောက်လာမဲ့အစိုးရမှာတော့ဒီလိုမျိုးမဖြစ်ဘူးလို့ကျွန်တော်ကယူဆတယ်အဲ့တော့ဒီအချိန်မှာတော့ဘာပဲဖြစ်ဖြစ်လှုပ်ရမယ်လှုပ်ကြီးထက်မှာတော့ကျွန်တော်မြင်တာကနှစ်ဖက်စလုံးဒီထိတွေ့ဆက်ဆံမှုကတော့ဆက်လက်ရှိနေဖို့အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့နောက်လာမယ့်အစိုးရဆိုတော့ဒါကဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အစိုးရပေါ့နော်ဒါပေမဲ့လည်းပြီးခဲ့တဲ့မကြသေးခင်ရက်ပိုင်းအတွင်းကဒီ NCA မှာလက်မှတ်ထိုးထားတဲ့အဖွဲ့၈ဖွဲ့နဲ့တွေ့ဆုံစဉ်မှာဒီလက်မှတ်မထိုးရသေးတဲ့အဖွဲ့တွေကိုပါဝင်လာအောင်တိုက်တွန်းသွားမယ်ဆိုရင်မဲ့ဒီအဖွဲ့အစည်းတွေနဲ့တွေ့ဆုံဖို့ဆွေးနွေးဖို့တော့ချက်ချင်းမဖြစ်နိုင်သေးဘူးဆိုတဲ့သဘောမျိုးကြားရပါတယ်အဲ့တော့အဲ့ဒါကအစိုးရဖွဲ့ပြီးတဲ့အချိန်ထိစောင့်မလားဒီမတိုင်ခင်တင်ကြိုဆွေးနွေးမှုတွေတွေ့ဆုံမှုတွေလုပ်ဖို့လိုတယ်လို့မထင်ဘူးလားခင်ဗျဟု
တ်ကဲ့ကျွန်တော်ကတော့တွေ့ဆုံဆွေးနွေးမှုလိုတယ်လို့ကတော့ထင်ပါတယ်ဒါပေမဲ့တို့ရဲ့ဒီဂျာနီဒီဂျာကာလအခြေအနေတွေကအများကြီးကျွန်တော်စဉ်းစားပြီးဖို့လို့ရဲလို့ကျွန်တော်ထင်တယ်ဒါနောက်တစ်ခုကတော့အရေးကြီးတာတော့ဒေါ်အောင်ဆန်းစုကြည်ကကိုယ်တိုင်ဒီ၈ဖွဲ့လက်မှတ်ရေးထိုးတဲ့အစီအစဉ်မှာမပါခဲ့ဘူးဆိုတော့ကျွန်တော်သိရတယ်ဒီဟာကကျွန်တော်ကြံခဲ့တဲ့တိုင်းရင်းသားတွေတော်ရောအများကြီးသူ NLD ရဲ့ policy နဲ့ပတ်သက်မှကျွန်တော်သိရတာပေါ့
အဲ့တော့ဒီလိုလက်မှတ်ဒီအတွက်ကိုတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရောဒေါအောင်ဆန်းစုကြည်အနေနဲ့ရောမပါနိုင်သေးတဲ့အဖွဲ့တွေကိုစာနာမှုရှိတယ်ဆိုတာကိုအားလုံးကလက်ခံကြရတယ်ပေါ့
ကျွန်တော်အဲ့လိုယူဆပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဒီနေရာမှာကျွန်တော်ဂန်ဆမ်တို့အနေနဲ့ကလည်းဒီကချင်ပြည်နယ်ဘက်ကိုမကြာခဏတွားရောက်လေးရှိတယ်ဆိုတော့အခုနောက်ဆုံးဖြစ်နေတဲ့အခြေအနေလေးတခုကျွန်တော်မေးချင်ပါတယ်အထူးသဖြင့်ဒီကချင်ပြည်နယ်ဖားကန့်ဘက်မှာအခုဆိုလို့ရှိရင်ဒီရွေးကောက်ပွဲပြီးနောက်လာမယ့်အစိုးရမတက်ခင်ကာလအတွင်းမှာဒီလိုဖားကန့်ဘက်မှာအထူးသဖြင့်ကြောက်စိမ့်တွင်းနေပေါ့နော်အဲ့ဒီမှာအကြီးအကျယ်စီးပွားပြည့်ထုတ်လုပ်ပြီးတော့ဒါဟိုနောက်ဆိုးရမတက်ခင်ဒါအလူရဲ့ဟိုတူးဖော်နေကြတာဟာဒီကဲ့ကိုအခြေအနေစိုးစိုးဝါးဝါးဖြစ်နေတယ်တဘာဝပတ်ဝန်းကျင်ဒီအခြေအနေတွေလုံးဝပျက်စီးလို့နှီးပါဖြစ်နေတယ်ဆိုပြီးတော့ဟိုသတိထားပြီးတော့ပြောဆိုနေကြတာကြီးရှိပါတယ်အဲ့ဒါအင်းနဲ့ပတ်သက်လို့ရောဂန်ဆမ်လီနဲ့ဘာတွေတွေ့ခဲ့ကြုံခဲ့သိခဲ့တာကြီးရှိလဲခင်ဗျ
ဟုတ်ကဲ့နောက်ပိုင်းရှိပါဆက်ဆက်ချင်းဒီကျွန်တော်စစ်တင်းမာမှုစဖြစ်နေတဲ့အချိန်မှာ KO ကနေပြီးတော့တတ်နိုင်တော့ဟိုချုပ်တဲ့အချိန်လုံးပါဆိုရင်ကျွန်တော်ဒီလိုမျိုးမကြားသိခဲ့ရဘူးဆိုတော့အခုကတော့စစ်တိုက်တာရောတမျိုးနောက်တစ်ခုကတော့ဒီ KO စစ်တပ်တွေကတော့ပုံမှန်ဝေးသွားတော့ဟုတ်ဒီ ကိုကဲမှုမျိုးနဲ့တုံးမမော်ဒီဒီကြောက်ဆိုင်တွင်းနေနဲ့နဲ့တော့တော်ဝေးသွားတယ်ဝင်းလန်သွားဆိုတော့အခုကအစိုးရနေပြီးတော့တိတိကျကျကိုအကုန်လုံးကိုအုပ်စိုးနိုင်တဲ့အခြေအနေမှာရှိတယ်အဲ့ဆိုတော့ဒီကုမ္ပဏီတွေသူဖော်ရေးကုမ္ပဏီတွေအားလုံးကလည်းတကယ်ဆိုအစိုးရဒီလူကြီးပိုင်းနဲ့နီးစပ်တဲ့အဖွဲ့အစည်းတွေကြီးပဲအခုဒီကုမ္ပဏီတွေကြီးပဲကျွန်တော်ကနေမြင်တာတော့နိုင်ငံရေးဒီအာဏာခွဲဝေမှုပဲမဟုတ်တရားစာတာခွဲဝေမှုကိုအရေးကြီးတယ်လို့တရားနာနေပြအဲ့ဒါမြင်တယ်ထင်နေယူဆရတယ်အဲ့လိုအတိုင်းပဲဒါပေမဲ့ကျွန်တော်စိုးရင်မှုကတော့အကြီးဆုံးကတော့ဒီအစိုးရမတက်ခင်နောက်လာမဲ့အစိုးရမတက်ခင်ဒီခွဲဝေမှုအတွက်ကြောက်စိမ့်တွင်းလာမှာရှိတော့ဘူးလို့ကျွန်တော်အင်မတန်စိုးရင်တယ်ဒီအားတော့ကျွန်တော်ဒီပြည်သူလူထုကြီးပဲမဟုတ်ဘူးအာကျွန်တော်ရဲ့ဒီကဲလူကြီးပိုင်းတွေအထိအဲ့လိုစိုးရင်တဲ့ဟာတွေကအတန်များကျွန်တော်ကြားသိရတယ်ဟုတ်ကဲ့
ဟုတ်ကဲ့ဒါပေမဲ့လည်းဒီကြောက်စိမ့်တူးနေတဲ့နည်းမြေတွေဟာဒါကေကချင်ကရယိုအဖွဲ့ရဲ့ထိန်းချုပ်မှုနည်းမြေအောက်မှာရှိနေတဲ့နေရာတချို့မဟုတ်ဘူးလားအဲတချို့ကပြောတာကလည်းအထူးသဖြင့်ဒီတရုတ်ဘက်ကလာတဲ့စီးပွားရေးသမားတွေအနေနဲ့မြန်မာအစိုးရဘက်ကိုရောကရယိုကချင်တပ်ဖွဲ့တွေဘက်ကိုပါဒါအခွန်နေပေးနေရတယ်အဲအဲ့ဒါအပြင်ကိုပြည်တွင်းမှာဆိုလို့ရှိရင်ပြည်တွင်းလုပ်ငန်းရှင်ကြီးတွေခရိုနီတွေအနေနဲ့ကချင်တပ်ဖွဲ့တွေကိုပါအခွန်နေပေးနေရတယ်အဲ့ဒါမှပဲဒီဘက်မှာလောက်ွက်တွေရနေတယ်ဆိုတော့ပြောဆိုမှုတွေလည်းရှိပါတယ်အဲ့ဒါနဲ့ပတ်သက်လို့ရော
အဲ့ဒါဆိုတော့ဒီဖြတ်တန်းသွားလာတဲ့ကိစ္စပေါ့နော်ဥမာဒီကြောက်စိမ့်တွင်းလည်းမဟုတ်ဘူးကျွန်တော်ဒီတက်နဲ့ပါကျွန်တော်ပြောဖို့ဆိုရင်ဖြတ်တန်းသွားလို့မှုအတွက်ကတော့ KIO ကနေပြီးတော့ဒီအခွန်ကောက်တယ်လို့ကတော့ကျွန်တော်သိရတယ်ဒါပေမဲ့ဒီလောက်ွက်ချတာတော့အလုံးကတော့တကယ်အဓိကကျတာတော့အကုန်လုံးစိုးရနေချပေးတဲ့ကိစ္စတွေပါကျွန်တော်ကနေပြီးတော့ဥမာသွားရမှာတော့တုံးမတော့အထင်ကဖြစ်အောင်လုပ်တယ်ဆိုရင်ဘလို့အစိုးရနေပြီးတော့ပြန်ပြောလာတာလေမယ်ဟောဖြက်စီးတဲ့အဖွဲ့ကြီးတောင်းကျတဲ့အဖွဲ့စီးဆိုမှဒီအတန်နဲ့ကျွန်တော်ပြန်ကြားရပါလိမ့်မယ
်ဟုတ်ကဲ့အဲ့တော့စိုးစိုးကပြောသလိုပေါ့ဒီဖြတ်တန်းသွားလာတဲ့ဆိုတဲ့နေရာမှာဒီကချင်ပြည်ဘက်ကတိတ်တိထုတ်တာကချင်ပြည်ဘက်ကဒီကြောက်စိမ့်တွေထွက်လာတာမြေစာတွေဟိုဘက်ကိုပို့တာတွေဒါတွေဟာဆိုလို့ရှိရင်ကချင်ပြည်တွေကပဲ KIU ထိန်းချုပ်ထားတဲ့နယ်မြေတွေတွေကပဲတချို့နေရာတွေကနေဖြတ်ရတာဆိုတော့ဒီကိစ္စကိုအခုကာလတွေထဲမှာထိမ့်ထိမ့်သိမ့်သိမ့်လှုပ်တင်တယ်လို့ရောမယူဆဘူးလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ခုစိုးရင်ဆရာရှိတာကတော့ဒီအကြောင်းအကျောင်းပဲစိုးရနေပြီးတော့ထိုးစစ်ဆင်နေတဲ့ဟာတွေကိုဟိုကြားသိရမှာပဲတနေရာမှာဥမာတို့ဒီနေနေရှင်းလေးရှင်းလင်းရေးဆိုမှနာမည်တက်ပြီးမှထိုးစစ်တွေဆင်းတယ်အကယ်၍ဒီလိုမျိုးပိတ်တာပိတ်ဆို့မှုတွေပါလေလုံလာပြီဆိုရင်တို့ဆိုင်ဒီပုံမှန်ကျွန်တော်မြင်တွေ့ရတာတော့ဒီတို့ရဲ့ဒီတက်မှတွေတက်ရင်းတွေလိုက်ပါလာတယ်ဆိုကျွန်တော်မြင်နေရတယ်အကယ်ဒီအရပိတ်ဆို့တာတော့ဘာလို့လုံတယ်ဆိုတော့တို့ကနေပြီးတော့စိုးရတက်ကနေပြီးတော့ဒါပြီးမှထိုးစစ်ဆင်လာတယ်ရှိပါတယ်ပုံမှန်ကျွန်တော်တွေ့နေရတော့ကြားတိရတော့ပေါ့နော်အဲ့ဒါကျွန်တော်မြင်နေရဟုတ်ကဲ
့ဟုတ်ကဲ့အဲ့တော့ကချင်မဟာမိတ်အဖွဲ့အနေနဲ့လာမယ့်အစိုးရအသစ်ကာလမှာဒီနယ်မြေထဲမှာရှိနေတဲ့KIAWE အဖွဲ့အနေနဲ့ဒီနောက်တက်လာမယ့်အစိုးရပူးပေါင်းပြီးတော့ဒီတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးတယံဇာတခွဲဝေရေးကိစ္စတွေအပေါ်ကိုဘယ်လိုများဒါတိုက်တွန်းပြောဆိုမှုတွေလုပ်ချင်တယ်လဲခင်ဗ
ျဟုတ်ကဲ့ကျွန်တော်စိုးရိမ်ဆုံးကကျွန်တော်ကချင်ပြည်နယ်ဘက်ကတပတ်တနိုင်ငံလုံးပေါ့နော်တနိုင်ငံလုံးမှာအခုနေရာတိုင်းရေကြီးတယ်နေရာတိုင်းနောက်ဆုံးကတော့နေဖို့နေရာကတော်တော်ရှားပါလာတဲ့အခြေအနေရောက်လာလေရောက်လာမယ်လို့ကျွန်တော်ထင်မြင်ယူဆတယ်နောက်ကျွန်တော်တို့ဘက်မှာဆိုရင်တစ်တူဆိုတချို့နေရာဆိုမရှိတဲ့လောက်ပဲဖြစ်သွားပြီဆိုတော့နောင်လာမဲ့နောင်လာနောက်သားတွေအတွက်ဒါခြံထားပေးဖို့မရှိတဲ့လောက်ကိုဖြစ်နေတဲ့အခြေအနေဆိုတော့ဒီဟာကိုတကယ်အစိုးရနဲ့ကျွန်တော်ပြည်သူလူထုတွေကအကုန်လုံးဝိုင်းဝန်းဟိုဝိုင်းရံပြီးမှဖြစ်ရှင်းတဲ့နဲ့ဒီကိစ္စအကြီးတစ်ခုလို့ကျွန်တော်ထင်နေယူဆပါတယ်ဟုတ်ကဲ့
ကျေးဇူးတင်ပါတယ်ကန်ဆန်ဖင်ဟု
တ်ကဲ့ပါကျေးဇူ
းမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်VOA American အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25နဲ့30နှစ်တို့ကနေဖန်ယူနာဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတောသားရှင်များရှင်ပြည့်အမြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဒီဇင်ဘာလ20ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်ည10:00နာရီအစီအစဉ်တွေကို line to meter 24 25 30နဲ့ 51 အပြင် line လမ်းမီတာ 190 ရို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာပြည်မှပေးစာများကဘာတလွားထူးခြားဆမ်းများသတင်းများနဲ့တည်တခြင်းလက်ဆောင်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပါမယ်။မြန်မာနိုင်ငံနဲ့လက်ရောညီထွေရှိမဲ့ကားတင်တင်းခွင့်မူဝါဒဘလို့ဖြစ်တင်တယ်လဲဆိုတာကိုဒီသတင်းမှပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်မှာဦးစီသူအောင်မြင့်ကသုံးသပ်ထားပါတယ်။မှတ်အင်ဂျင်နိုင်ကကိုကြီးတင်ဆက်ထားပါတယ်ရှင်။
အခုရပိုင်းမြို့နယ်လူတန်းစားတွေကားတင်သွင်းအယောင်းဝယ်လုပ်နေကြတဲ့ကုမ္ပဏီနဲ့လူတွေကြားကြရဲ့အရေးဆုံးသတင်းကတော့အစိုးရကနေကားတင်သွင်းခွင့်မူဝါဒအစ်စ်ချမှတ်လိုက်တဲ့ကိစ္စပါ။လာမယ့်2016ဇန်နဝါရီတနေ့ကစအကျုံးဝင်မဲ့အဲ့ဒီကားတင်သွင်းခွင့် policy သေးအရာ free permit လို့ခေါ်တဲ့တူးချင်းကားတင်သွင်းတဲ့သူတွေကို2014ကနေ2016ခုနှစ်အထိဘယ်ကိန်းကားတစ်မျိုးတည်းတင်သွင်းခွင့်ပြုတော့မယ်ဆိုတဲ့ကိစ္စပါ။ဒီစီမင်းအတိုင်းသာဆိုရင်လက်ရှိဂျပန်တပတ်ရစ်ကားစည်းကွက်ကညာကိုင်းကားတွေတင်သွင်းခွင့်ရတော့မှာမဟုတ်ပဲအခြားမြန်မာနိုင်ငံနဲ့လက်ရကတ်မောင်းစနစ်ချင်းတူပြီးဘယ်ကိုင်းကားတွေပဲအသုံးပြုတဲ့တရုတ်ကိုရီးယားနဲ့ဥရောပကကားတွေကိုပဲတင်သွင်းရတော့မှာမဟုတ်ဖြစ်ပါတယ်ဒါကြောင့်လက်တလောကားစည်းကွက်မှာကိုကြက်သိန်းတရာဝန်းကျင်ရှိတဲ့ဂျပန်တပတ်ရစ်အိမ်စည်းကားတွေတစ်စီးကြက်10သိန်းကနေသိန်း20ကျားမြင့်တက်လာနေပါပြီအစိုးရဟာကားတင်သွင်းခွင့်နဲ့ပတ်သက်ပြီးဘလို့မူဝါဒချမှတ်ကျင့်သုံးနေသလဲဘာတွေလွဲချော်နေသလဲမြန်မာနိုင်ငံနဲ့လိုက်လျောညီထွေရှိမဲ့ကားတင်သွင်းခွင့်မူဝါဒဘယ်လိုဖြစ်တင်တယ်လဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။လက်ရှိအစိုးရဟာစနစ်နှစ်မျိုးနဲ့ကားတင်သွင်းဖို့ခွင့်ပြုထားပါတယ်။တစ်မျိုးကတော့ကို့မှာအနည်း20ကျော်တက်တန်းရှိတဲ့ကားဟောင်းတစ်စီးရှိရင်အစိုးရစီသွားအပ်အစိုးရစီကနေနိုင်ငံခြားကနေတပတ်ရစ်ကားတစ်စီးတင်သွင်းခွင့်ပါမစ်တစ်စောင်ထုတ်ယူပြီးအဲ့ဒီခွင့်ပြုချက်နဲ့ကားတင်သွင်းတာပါ။ဒါမျိုးကို slick cut ကားလို့ခေါ်ပါတယ်။နောက်တစ်မျိုးကတော့မြန်မာနိုင်ငံသားတွေကိုတဦးချင်းကားတင်သွင်းခွင့်လျှောက်ထားစီပြီးတင်သွင်းခွင့်ပေးတာမျိုးပါ။အဲ့ဒီအမျိုးအစားမှလည်းတင်မော်တာ၊ကုမ္ပဏီ၊နိုင်ငံခြားရောက်မြန်မာစသဖြင့်အမျိုးအစားတွေခွဲထားပေမဲ့အားလုံးကိုခြုံငုံပြီး free permit နဲ့တင်သွင်းတယ်လို့ခေါ်ပါရယ်။မြန်မာနိုင်ငံမှာလက်ရှိခွင့်ပြုပေးနေတဲ့ကားတင်သွင်းခွင့် policy အသစ်ကို2012ခုနှစ်ကုန်ပိုင်းမှာစတင်သုံးခဲ့ပါရယ်။ဒီမတိုင်ခင်ကဆိုစစ်အာဏာရှင်တွေကသူတို့အကျိုးစီးပွားအတွက်ကားတင်သွင်းခွင့်ကိုတင်းတင်းကြပ်ကြပ်ပိတ်ပင်ထားလို့ပြည်တွင်းမှာကားတွေရှာပါပြီးဈေးနှုန်းကလည်းကမ္ဘာမှာအမြင့်ဆုံးလို့ဆိုရလောက်အောင်ခေါင်ခိုက်နေတာပါ။တုံးနေတဲ့ကားအများစုကလည်းအိုမင်းဟောင်းနေနေတာကြီးပါ။အဲ့ဒီအချိန်တန်ရီကျိုးဆက်ယုံကိုပို့တင်တဲ့ကားအိုကားဟောင်းတွေဟာကြက်300ကနေ900လောက်တန်ကြီးရှိပြီးတပည့်ရဲ့ model နည်းနည်းမြင့်နဲ့ Mitsubishi, Pajero, Toyota, Surf လို့ကားမျိုးစုကြက်သိန်း 2,000-3,000 အထိဈေးပေါက်ခဲ့ပါတယ်။သမ္မတဦးသိန်းစိန်အစိုးရသစ်တက်လာတဲ့အခါကားတင်သွင်းခွင့် policy ကိုလုံးဝအပြောင်းအလဲလုပ်လိုက်တာမျိုးမဟုတ်ဘဲပထမတစ်ဆင့်မှာစောစောကပြောတဲ့ကားဟောင်း app တပည့်ရဲ့ကားပြန်သွင်းဆိုပြီးခွင့်ပြုပေးလိုက်တာမျိုးဖြစ်ပါတယ်။အဲ့ဒီနည်းနဲ့ကားတင်သွင်းခဲ့တာအခု2015ခုနှစ်ကုန်ကန်ဤအထိကားစီးရေ2,000နီးပါးရှိခဲ့ပါပြီ
။ကားဟောင်းအနိုင်မှတပတ်ရစ်ကားတင်သွင်းခွင့်ဆစ်လစ်ရမှာမို့နောက်ပိုင်းအဲ့ဒီဆစ်လစ်တရားဈေးကွက်တစ်ခုလိုဖြစ်လာပြီးအခုနောက်ဆုံးဆစ်လစ်တစ်စောင်ကျပ်30-40လောက်ဈေးပေါက်နေပါတယ်။လက်ရှိမူဝါဒအရလူတစ်ယောက်ဟာ2006ကနေ2013ရမော်ဒယ်ဂျပန်တပတ်ရစ်ကားစီးသွင်းကျင်တယ်ဆိုရင်ကားဘိုးအခွန်ခလုံးဝမပါသေးပဲဆစ်လစ်ဖိုးကျပ်30-40လောက်အရင်ကုန်ကျခံရမယ့်သဘောပါ။ဒါမျိုးဘယ်နိုင်ငံမှာမှမရှိပါဘူး။နိုင်ငံတကာမှာရှိတာကတော့ကားတစီကိုယ့်ဘာသာကိုဘယ်နှစ်နှစ်စီးစီးလမ်းပေါ်တက်မောင်းနိုင်တဲ့စီကံတတ်မှတ်ချက်နဲ့ကိုက်ညီရင်စီးခွင့်ရှိပါတယ်။သိပြီးဆူဆူရွာချွတ်ရင်လို့မတုံးကျင်ဘူးဆိုရင်လည်းအစိတ်ပိုင်းအဖြစ်ရတဲ့ဈေးနဲ့ရောင်းကျင်ရောင်းစွန့်ပစ်ချင်ပစ်ကြိုက်တယ်လို့လုပ်ဖို့ပါပဲ။အ အရိကာသွားအမတပတ်ရကာသွင်းဖို့ပါမစ်ထုတ်ပေးတဲ့စနစ်မျိုးမတီထွင်မကျင့်သုံးကြပါဘူးအလားတူ free permit နဲ့ကားတင်သွင်းခွင့်ဆိုတာဟာလည်းလက်တွေ့မကျပါဘူးလူတယောက်ချင်းဟာကားတစ်စီးတင်သွင်းဖို့အတွက်ကိုယ်တိုင်အဆင့်ဆင့်ရှောက်ထားလုပ်ကြရတဲ့စနစ်ဖြစ်ပါတယ်အဆင့်တွေများလောက်ရကြရတာတွေများလွန်းလို့ဘယ်သူမှကိုယ်တိုင်ရှောက်ပြီးနိုင်ငံခြားဈေးကွက်မှာကားလမ်းဝယ်ကိုယ့်ဘာသာကိုယ်ပြည်တွင်းကိုပြန်သွင်းမလုပ်နိုင်ကြပါဘူးအားလုံးလိုလိုဟာပွဲစားကုမ္ပဏီတွေပွဲစားတွေကိုပဲအားကိုးကြရပါတယ်စနစ်ကမမှန်တဲ့အတွက်အာဂရိလိုက်စားမှုကလည်းထွန်းကားနေပါသေးတယ်။အခုဆိုအဲ့လို free permit နဲ့တင်သွင်းတဲ့ကားအစီးရေ3,300ကျော်လောက်ရှိနေပါပြီ
။လက်ရှိပြည်ရင်းမှာဖွင့်ခွင့်ပြုထားတဲ့ car showroom တွေဆိုတာကလည်းနိုင်ငံတကာနဲ့ပုံစံချင်းမတူပါဘူး။တစ်မျိုးကတော့ကားအစ်စ်တွေတင်သွင်းရောင်းချတဲ့ကုမ္ပဏီဖြစ်ပြီးနောက်တစ်မျိုးကတော့ကားဟောင်းအပ်ထားတဲ့ slip ပြပြီးမှဝယ်ယူခွင့်ရှိတဲ့ showroom အမျိုးအစားတွေပါ။ free permit အတွက် showroom ဆိုတာမရှိပါဘူး။ကြောက်ရရင်ပြည်သူတွေအတွက်မခက်ခက်အောင်ဈေးကွက်ကိုမရှုပ်ရှုပ်အောင်ဖန်တီးထားတာတွေပါတကယ်တကယ်ဖြစ်တင်တာကတော့အစိုးရအနေနဲ့တိုင်းပြည်ရဲ့စီးပွားရေးအခွန်ရလိုတဲ့ပမာဏပြည်သူတွေရဲ့လိုအပ်ချက်မြန်မာပြည်ရဲ့လမ်းအနေအထားစတာတွေကိုတွက်ချက်ပြီးတိုင်းပြည်ကလိုအပ်တဲ့ကားအမျိုးအစားအရေးအတွက်တွေကိုရာထားပြီးအခွန်နှုံထားခွဲခြားသတ်မှတ်ရပါမယ်လိုအပ်ချက်ရှိတဲ့သွင်းစီခြင်းတဲ့အမျိုးအစားကိုအခွန်လျှော့ပေးပြီးမလိုတာတွေကိုအခွန်မြှင့်ထားဖို့ပါပြီးရင်ပြည်ရင်းမှာကားထုတ်လုပ်မဲ့ကုမ္ပဏီတွေဝင်လာအောင်ဆွဲဆောင်တာအဲ့ဒါတွေမရှိသေးခင်စကြကုမ္ပဏီတွေကိုကားတင်သွင်းခွင့်ပေးပြီးပြည်သူတွေကိုလွတ်လွတ်လပ်လပ်လွယ်လွယ်ကူကူဝယ်ယူနိုင်အောင်လုပ်ပေးရပါလိမ့်မယ်လက်ရှိ၄နှစ်တာကာလတင်သွင်းခဲ့တဲ့ကားစီးရေ5,300ဝန်းကျင်ရှိတာမို့တစ်နှစ်ကားစီးရေ3,400ကျော်သွင်းခဲ့တဲ့သဘောပါကားတစ်စီးဒေါ်လာ1,000လောက်နဲ့တွက်ရင်တော့တစ်နှစ်တစ်နှစ်ဒေါ်လာ1ဘီလီယံခွဲကျော်ပမာဏရှိတဲ့စီးပွားရေးဈေးကွက်ကြီးမှုအစိုးရအနေနဲ့စနစ်တကျထိန်းချုပ်အကောင့်ထည့်ဖော်ရင်ဖြစ်နိုင်ပါတယ
်။ဒါကြောင့်အစိုးရအနေနဲ့လက်ရှိကျင့်သုံးနေတဲ့ Silicon စနစ် Free Permit စနစ်တွေကိုဖျက်သိမ်းပြီးနိုင်ငံတကာနီးတူအစိုးရလည်းအခွင့်ရပြည်သူတွေလည်းသင့်တော်တဲ့ဈေးနှုန်းနဲ့လွယ်လင့်တကူဝယ်နိုင်တဲ့ကားတင်သွင်းခွင့် Policy အစ်စ်တစ်ခုချမှတ်ကျင့်သုံးသင့်နေပြီဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဆိုင်ဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံသက်ချက်ကိုကြားခဲ့ရတာပါရှင် VOA ကနေတနင်္ဂနွေနေ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်တင်ဆက်နေတဲ့မအေးတနာကျော်တင်ဆက်ထားတဲ့မြန်မာပြည်မပေးစာများခဏခဏဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်တောရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုအရင်ဦးဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ပြီးရေးလာကြတဲ့တောရရှင်တွေရဲ့စာတွေကိုအရင်နည်းနည်းပြောပြပေးခြင်းပါတယ်။ဒေါက်ကင်ဆွန်ဝင်းရဲ့ဆွေးနွေးခန်းအကျိုးကျေးဇူးများလာပါတယ်။ဒီစကားဝိုင်းမျိုးလိုအပ်ရင်ဆက်ပြီးတော့ထုတ်လွှင့်ပေးစီခြင်းပါတယ် VOA မြန်မာပိုင်းကိုအလွန်ကျေးဇူးတင်ပါတယ်ဆိုရဲရေးလာတဲ့တော်ရရှင်ကတော့မြင့်ဆိုးဆိုတဲ့တော်ရရှင်ဖြစ်ပါတယ်သူရဲ့တယ်လီဖုန်းကနေပြီးတော့ VOA ကိုအီးမေးလ်ပေးပို့လာတာဖြစ်ပါတယ်ရှင်နောက်ထပ် VOA ရုပ်မြင်သံကြားအစီအစဉ်ကိုကြည့်ရှုအားပေးပုံရတဲ့တော်ရရှင်ခင်စော်လက်ကတော့တနင်္ဂနွေနေ့ TV မဂ္ဂဇင်းအစီအစဉ်ကိုကြည့်ပြီးတော့ဘူသရပြေဆောင်စီတဲ့အတွက် VOA ကိုသဘောကျအနှစ်ချိုက်မိပါတယ်ဆိုပြီးတော့ရေးလာတာပါကျမတို့ VOA ကိုအခုလိုမျိုးစာရေးကြတဲ့တော်ရရှင်တွေမှာတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစာတွေကိုလည်းလက်ခံရရှိပါရစေ။အဲ့ထက်ကအစာတစောင်းကိုဖော်ပြပေးခြင်းပါတယ်
။2015ရွေးကောက်ပွဲရလဒ်ကတရားမျှတပြီးလွတ်လပ်ပါတယ်။ဒါကြောင့်ရွေးကောက်ပွဲကိုကြိုဆိုရမှာပါ။ NDC ကအစိုးရဘက်တစ်ခုဖွဲ့လာပြီးရင်မထင်မှတ်ထားတဲ့ပြဿနာတွေနဲ့ရင်ဆိုင်ကြုံတွေ့နိုင်တယ်လို့စိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်ရပါလိမ့်မယ်။အန်ဒီစုအနိုင်ရလို့အစိုးရဖွဲ့နိုင်ရင်အရင်ဆုံးအနေနဲ့စီးပွားရေးကောင်းအောင်ပညာရေးကောင်းအောင်လမ်းမဆက်သွယ်ရေးကောင်းအောင်တရားမျှတပြီးလက်မစားတဲ့အစိုးရဝန်ထမ်းတွေတကယ်ရှိအောင်လုပ်ရပါမယ်။ပြီးတော့မြန်မာရင်ကျင်းမှုပိုင်းဆန်ရတွေမှာစနစ်တကျထိမ့်သိမ့်ပြီးအခကြေးငွေနဲ့ကဘာလိုက်ခီးလေတွေကိုတောင်းခံနေပါတယ်။ပကံလိုနေရာမျိုးပေါ့။နောက်တစ်ချက်ကမြန်မာနိုင်ငံရဲ့ရင်ကျင်းမှုနဲ့မသက်ဆိုင်တဲ့အနောက်တန်းရင်ကျင်းမှုကိုအတက်နိုင်ဆုံးပေးရပါမယ်။နိုင်ငံတော်လုံခြုံရေးကိုအဓိကထားရပါမယ်။တတ်မတော်နဲ့ပူးတွဲရပါမယ်။နိုင်ငံဆက်ဆံရေးတာဝန်ကိုအန်တီကတာဝန်ခံယူစေချင်ပါတယ်။နောက်တစ်ခုကတော့မျိုးဆောင်ဥပဒေဆိုတာကိုမဘာတာဆိုတာကိုအန်တီစုအနေနဲ့ဖြတ်သိမ်းမှလားမေးစရာပါ။ပြီးတော့ဖြတ်သိမ်းတာကိုလက်မခံရင်ရောဘာလို့မလဲပေါ့။
ဒ ထားရတော့သရရှင်တရားမြန်မာနိုင်ငံကနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်အထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတာပါသရရှင်ရဲ့အရင်ဖွင့်စာတွေကိုမတင်ဆက်ပေးခင်မှာတော့ဒေးတောင်းလာတဲ့သရရှင်တဦးရဲ့စာကိုဖော်ပြပေးကြပါမယ် မေးတနာကျော်ရဲ့ကျွန်တော်ကတော့ရှမ်းပြည်မြောက်ပိုင်းသနက်သနေကြားတွေကတထိတ်ထိတ်နဲ့စာတင်နေရတဲ့ရွာလေးတူရွာကအကြောင်းစရာတယောက်ပါ။ညဆိုရင်ဗီဒီယိုကိုပဲဖော်ပြနေရတာပါလေ။လာမယ့်ခရစ်မတ်အတွက်သချင်းတောင်းစီမှာလေ။သချင်းကတော့ Better Dawn Next Day ဆိုထားတဲ့ Have Yourself a Merry Little Christmas သချင်းပဲဖြစ်ပါလေ။ရှမ်းပြည်မြောက်ပိုင်းနမ်တူမြို့နယ်နာဆိုင်ကျေးရွာအလကကွဲအကြောင်းကဆရာအောင်စောခိုင်ကဆရာမတွေဖြစ်တ ော်ဒဇင်ထေးဒေါက်ခင်မာဆွေဒေါက်ဆိုဘာဒေဝေဒေါက်ခင်ဆွေဝင်းဒေါက်ညိုညိုသိမ့်ဒေါက်တင့်တင့်စောဒေါက်ဝဝင်းနေဒေါက်ပွင့်ရွှေဝါဒေါက်နော်ကလဲထူးစောရုံးနဲ့အတူနားဆင်ကြလို့ပါတဲ့ဖြစ်နိုင်ရင်ခရစ်စမတ်အမီထုတ်လွှင့်ပေးစီခြင်းပါတယ်ဆိုရတောင်းဆိုလာပါတယ်ဒီသောရရှင်က VOA အဖွဲ့သားတွေအားလုံးလည်းခရစ်စမတ်မှာပျော်ရွှင်ပါစီထုတ်လွှင့်ပေးတဲ့အတွက်လည်းကျေးဇူးတင်ပါပါဆိုပြီးပြောလာပါတယ်ဟုတ်ကဲ့ပါဒီသချင်းလေးခရစ်စမတ်မတိုင်ခင်အမီထုတ်လွှင့်ပေးလိုက်ပါတယ်နော်Pedadolis အဖွဲ့ရဲ့ Have Yourself a Merry Little Christmas ကိုဒီတေးတောင်းတဲ့ဆရာအောင်စောခိုင်နောက်ပြီးတော့မြစ်တာဒီလက်ဆောင်ရကြတဲ့ဆရာမတွေအားလုံးနဲ့ VOA တေးချစ်တော်ရရှင်တွေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်ရှင် Christmas တချင်နဲ့ဖြစ်ပါလေရှင်။ VOA ဖွဲ့သားတွေကိုဆုတောင်းပေးသလိုဆရာအောင်စောခိုင်နဲ့ဆရာမတွေအားလုံးပြီးတော့တနက်တနေ့ကြားတွေကရွာသူရွာသားတွေကလေးတွေအားလုံး Christmas မှာငြိမ်းချမ်းတဲ့ Christmas ကိုပိုင်ဆိုင်နိုင်ပါစေလို့ပြန်ပြီးတော့တောင်းဆုပြုပါရနော်။သောရရှင်တွေရဲ့အရင်ဖွဲ့သားတွေကိုချက်ပြီးတော့အခုထုတ်လွှင့်ပေးကြပါမယ်။ရွှေကချင်ရင်မောင်းတူဖြစ်တဲ့ကိုဆိုးကိုကသူ့ကြုံနေရတဲ့ဒီလမ်းအခေါက်ခုနှစ်ကြီးမြင့်တဲ့အကြောင်းကိုအခုလိုမျိုးစာရေးပြီးတော့ရင်ဖွင့်လာပါတယ်။သူကမန္တလေးမြေကြီးနားပြေးဆွဲတဲ့လိုင်ကာမောင်းသူဖြစ်ပါတယ်
ကျွန်တော်တို့လိုင်ကာအသင်းဥပမာရွှေကချင်သစ္စာရှင်ကားအသင်းလိုအသင်းတွေဟာတနစ်စာတွေသစ္စာရဌာနကိုပြေးဆွဲကုန်ဆောင်ပြီးမှကားပြေးဆွဲရတာပါဒါပေမဲ့လည်းအခေါက်တိုင်းလမ်းမှာပေးရတဲ့အခွန်အခတွေကများလို့နေပါတယ်အခုဆိုရင်မန္တလေးကနေမြေကြီးနားအထိမောင်းတန်10ခုကိုကြော်ဖြတ်ရင်တစ်ခုကို900ကျပ်တံတား5ဆင်းဖြတ်ရင်လည်းဒဇင်းကို900ကျပ်ပေးရပါတယ်ပူပြီးဆိုတာကဟိုပင်မျိုးကဂိတ်တွေပါမျိုးဝင်ဂိတ်မှာဘီလိန်ကွန်ဆိုပြီးတထောင်ကျက်ပေးရပြီးတော့မျိုးရဲရောက်တော့လေဖြတ်တန်းကားဆိုပြီးတထောင်ကျက်ထပ်ပေးရပါတယ်ဘီလိန်ကွန်နဲ့ဖြတ်တန်းကားဆိုတာဘာများกว่าလို့လဲသိကြပါတယ်ဒါကြောင့်သက်ဆိုင်ရာပို့ဆောင်ရေးဝန်ကြီးနဲ့အတူ နိုင်ငံတော်အကြီးအကဲများသိရှိပြုပြင်ပေးနိုင်ဖို့ VOA ကတဆင့်တင်ပြတိုင်ကြားအပ်ပါတယ်ခင်ဗျာ
။ဒါကတော့ရွှေကချင်ရင်မောင်းတူဖြစ်တဲ့ကိုစိုးကိုသူ့ရဲ့အခက်ခဲကိုရင်ဖွင့်လာတာဖြစ်ပါတယ်ရှင်။တောင်ကြီးကသောရရှင်တယောက်ရဲ့ရင်ဖွင့်စာကိုလည်းဆက်ပြီးတော့ဖော်ပြပေးချင်ပါတယ်နော်။တောင်ကြီးမြို့နယ်ရွှေညောင်မြို့ရဲနာရက်ွက်မှာနေထိုင်တဲ့မောင်စုစန်းဆိုတဲ့ VOA သောရရှင်ကသူ့ရဲ့ရက်ွက်မှာကြုံတွေ့နေရတဲ့အခက်အခဲကိုအခုလိုမျိုးရင်ဖွင့်လာပါတယ်
။ကျွန်တော်တို့ရက်ွက်မှာနယ်မြေ1နယ်မြေ2လို့ခွဲထားပါတယ်။နယ်မြေ1နယ်မြေ2မှာဓမာယုံနှစ်ခုရှိပါတယ်။အဲ့ဒီဓမာယုံတွေမှာအုတ်ချုပ်ရည်ယုံတွေလှုပ်ပြီးတော့ဆင်ခေါ်ရက်ွက်ကပြဿနာပေါ်လာတာလင်မယားရန်ဖြစ်တာကအစဖြည့်ရှင်းမကြားကောင်းမနာတာကအစလို့ဓမာယုံမှာရှင်းယုံမှာလှုပ်ပြီးဖျားရှိမှာရှင်းလာပြေလာကွယ်တနင်းကနေစွန့်ပတ်ဆိုပြီးအတန်ချဲ့ဆက်အော်လန်ကြီးမြင့်မြင့်တင်ပြီးတော့အရှိဓမာယုံကအော်အနောက်ဓမာယုံကအော်နဲ့ကျောင်းသားတွေစာကြက်ဖို့အခက်တွေ့ရပါတယ်မနဲ့အစောကြီးလဲထပြီးအော်ပြန်ပါသေးတယ်ဒီခေတ်မှာတိုးတက်ဖို့နောက်ကျနေတာအရေးကြီးတာကအလှူခံဖို့လားအနာဂတ်လူငယ်တွေပညာရေးမြင့်မားဖို့လားမသိကြပဲနဲ့အခုအချိန်ထိအလှူခံလို့ကောင်းတုံးဖြစ်နေပါတယ်VOA ကနေတဆင့်အတိပေးသိမ့်လို့ဒီစာကိုရေးလိုက်ရတာပါခင်ဗျာအထက်ကအမိန်လားဒါမှမဟုတ်ရင်ဘသူအမိန်နဲ့လဲလာပြေလာွယ်ဆိုရင်လဲစူညံနေတာပါပဲနေမကောင်းသူကအစမခံနိုင်အောင်ဖြစ်နေပါတယ်ခင်ဗျာတက်ဆိုင်ရာကတိအောင်ပြောပေးကြပါ VOA ခင်ဗျာ
သူတို့ရက်ကွက်မှာနေမကောင်းသူကအစမခံနိုင်ခလေးတွေလဲစာကြက်လို့မရမလို့ဒီလိုမျိုးလောက်စပီကာကတဆင့်အတန်လွှင့်တာတွေကိုရက်တန်ပေးပါဆိုပြီးတော့ဒီသောရရှင်တောင်းဆိုလာပါတယ်အတန်ချက်စစ်တွေကြောင့်အေဂျင်စွာနေထိုင်ခွင့်ဆုံးရှုံးပါတယ်ဆိုပြီးရေးလာတဲ့သောရရှင်တာကေတလေးတောင်ကသောရရှင်ဥထင်လင်းရဲ့အစာကိုပြောပြပေးခြင်းပါတယ
် VOA ခင်ဗျာကျွန်တော်နေထိုင်ရာတာကေတမြို့နယ်လေးတောင်ရက်ရှိလမ်းအချို့မှာအတန်ချက်စစ်ကိုဖွင့်ညင်လို့ဖွင့်နေကြပါတယ်ညအိမ်ချိန်လည်းမရှောင်ပါတရဝင်းတိုင်ရင်လည်းအန္တရာယ်ရှိပါတယ်ဒါကြောင့်မလို့ဒီကိစ္စအတွေ့အုတ်ချုပ်ရေးရဲအာဏာပိုင်များကပြည်သူတွေကိုစောင့်ရှောက်ပေးစေလိုပါတယ်လူကိစ္စအဝဝအတွက်ခွင့်ပြုမိတ်ပေးတဲ့အခါမှာပြည်သူတွေငြိမ်းချမ်းစွာအိတ်ဆက်နိုင်ရေးအတွက်ထည့်သွင်းစဉ်းစားပေးပြီးအချိန်ကန့်သတ်ပေးစီလိုကြောင်းမေတ္တာရက်ခံအပ်ပါတယ်ခင်ဗျာ
အတန်ချဲ့ဆက်တွေကြောင့်ရက်ခွင့်နေပြည်သူတွေငြိမ်းချမ်းချမ်းအိတ်ဆက်အနားယူလို့မရပါဘူးဆိုပြီးတော့ဒီသောရရှင်စာရေးပြီးတော့ရင်ဖွင့်လာတာပါသောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ဒေးတောင်းလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးပါအောင်လေဆိုအခုဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ဒေတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးစင်ပါတယ်ရှင်။ဒီဇင်ဘာလ18ရက်နေ့မှာမွေးနေ့ကြာရောက်သွားတဲ့88ကျောင်းသားကောင်းဆောင်ကိုကိုကြီးတွေမွေးနေ့လက်ဆောင်ဖြစ်တဲ့တချင်းလေးတစ်ပုဒ်ထုံးလွှင့်ပေးပါဆိုပြီးတောင်းဆိုလာကြတဲ့သောရရှင်တွေကတော့မန္တလေးတက္ကသိုလ်ဓာတုဗေဒဌာနကဒေါက်တာခိုင်ခိုင်ကျူဒေါ်တင်းတင်းလင်းကလေးတက္ကသိုလ်ကဒေါက်တာခင်မျိုးမြင့်တို့ဖြစ်ပါတယ်။နောက်ဒီဇင်ဘာလ18ရက်နေ့မှာပဲမွေးနေ့ကြာရောက်တဲ့မမကြီးရွှေစင်အတွက်တော့အမောင်နှမတကျူနဲ့တူတူမတွေကမွေးနေ့မြတ်တာဒီလက်ဆောင်ပါပါတယ်ရှင်။ဒီလိုဒီတစ်ပတ်ဒီဆောင်းရည်နဲ့ကြိုက်တဲ့မျိုးကြီးတည်ဆူထားတဲ့ဆောင်းဆိုတဲ့သချင်းလေးထုတ်လွှင့်ပေးကြပါမယ်။ဒေတောင်းတဲ့သောရရှင်တွေကိုတိတ်ချစ် VOA သောရရှင်အားလုံးရောလဲဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်။
ချေအမွေတတ်ပြည့်ပြန်ချေမဥသာအမွေတတ်ပြည့်ရှင်နေဟိုမနစ်တုံးငါဆောင်တွင်မနှခင်ရဲ့ဘတော်မလာမခွဲပြရစီနေမဥသာဂတိကိုတွေ့ပြထားတယ်ဟုံးမနစ်တုံးငါဆောင်ညာလေးရေရလာခဲ့ပေါ်တနစ်ပြေတော့မယ်ဒီစင်ပါ25မြူမုံတွေရဲ့ချာညောလင်းစဲဒီနှလုံးသားတွေအချိန်မီပြန်လာခဲ့လွန်နေတဲ့ပြေနေခဲ့လုံးကဆောင်ညာတဲ့သရှုမမွန်ချက်
ဆိုထားတဲ့ဆောင်းဆိုတဲ့သတင်းကိုနားဆင်ကြကြရတာပါရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းဒေါ်ရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်เนาะ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်
။မအေးတနာချောရဲ့မြန်မာပြည်မှဗီဇာများကဏ္ဍကိုကြားခဲ့ရတာပါရှင်။ဒီစီစဉ်ကိုခုလိုတနင်္ဂနွေနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္လာနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ်။ခရော့ကဘာတလွားထူချာဆံများတဲ့များစီစဉ်ကိုတင်ဆက်ပါမယ်။ယေရှုခရစ်တော်မွေးဖွားတယ်လို့ခရစ်ယာန်ဘာသာတွေယုံကြည်ကြတဲ့ဘက်တလဟမ်မြို့မှာခရစ်မတ်စီတန်းလှည့်လည်ကြပါရယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့ဘွန်ဒီကမ်းခြေမှာတော့ဆန္ဒပိုးပိုးကြီးလို့ဝှက်ထားသူတွေပင်လယ်ပြင်ရေလွှာရှော့စီခဲ့ကြပါရယ်။အခုလိုထူးထူးခြားခြားတဲ့တွေကိုမခင်ဖြူထွေးနဲ့ကိုငိမ့်ချန်တို့ကတင်ဆက်ထားပါရယ်ရှင
်။ခရစ်တော်ဖွားတော်မူတယ်လို့ယုံကြည်ထားကြတဲ့ဂျော်ဒန်မြို့အနောက်ဘက်ကန်ဘက်သလဟမ်မြို့တော်မှာတော့တင်းလာနေကလေးကခရစ်မတ်ထိမ့်မတ်စီတန်းလှည့်လည်ပွဲတွေကျင်းပပါတယ်။ရိုးရာဆင်လာနဲ့ခစ်သစ်စင်ရင်ထုံးဖွဲ့မှုတွေရောပြောနေတဲ့လှည့်လည်ပွဲတွေမှာမယ်ရော်မေရီနဲ့သူတော်စင်စိတ်ဂျိုးဆပ်တို့ဘက်သလဟမ်ကိုလာခဲ့တဲ့ခရီးနဲ့ခရစ်တော်မွေးဖွားတော်မူကန်းကိုတည်ကျူးထားတဲ့ဓမ္မတေးတွေကိုသိဆိုကြပါတယ်။လူတွေရာနဲ့ချီပြီးပါဝင်တဲ့လှည့်လည်ပွဲနဲ့အတူဘက်သလဟမ်မြို့ခရစ်တော်ယေရှုဖွားမြေရာ Nativity ဖျားကျောင်းရှိမှာကြီးမားတဲ့ Christmas သစ်ပင်ကြီးကိုလည်းမီထွန်းပွဲနဲ့ဒီသခံတွေရဲ့ဇေယျပွဲဖျော်ဖြေပွဲတွေကိုကျင်းပကြပါတယ်။ဒီနေ့ထဲမှာပဲ Israel နဲ့ Palestine အကြားအကြမ်းဖက်တိုက်ခိုက်မှုတွေကြောင့် Israel နိုင်ငံသားတွေနဲ့ဘာသာရေးကြောင်းတွေမှာကြောင်းတက်နေတဲ့ American နိုင်ငံသားစုစုပေါင်း19ဦးသေဆုံးခဲ့ပြီးအများစုဟာဓာတ်ထိုးခံခဲ့ကြရတာပါ။ပါလက်စတိုင်းဘက်ကလည်းဒီအစ္စရေးဘက်ကတိုက်ခိုက်မဲ့သူတွေဆိုပြီးလက်တော့ပြန်ခဲ့လို့လူ113ယောက်သေဆုံးခဲ့ပါတယ်။ဒီလိုသေဆုံးမှုတွေရှိခဲ့ပေမဲ့လည်းပါလက်စတိုင်းတွေရဲ့ဘက်သဟမ်မြို့မှာခရစ်မတ်ကာလစီတန်းလှည့်လည်ပွဲတွေကျင်းပပြီးခါတိုင်းတစ်တွေလိုပဲဖျားမှုတွေနဲ့ပြည်နေပြီးတော့လူတွေရာနဲ့ချီစီတန်းလှည့်လည်ပွဲမှာပါဝင်ခဲ့ကြပါတယ်ရှင်။
တနင်္လာနေ့ကအီတလီနိုင်ငံရောမမြို့လေပီယာဇာဗနီးဇီးယားမှာခရစ်မတ်သစ်ပင်ကိုအီတလီနိုင်ငံဆိုင်ရာပြင်သစ်အသံအမတ်ကြီးကမီးထွန်းညှိလိုက်ပါတယ်။ပြင်သစ်နိုင်ငံပါရီမြို့အကြမ်းဖက်တိုက်ခိုက်ခံရပြီးတလအကြာအထိမ်းမှန်းနဲ့လည်းတိုက်ဆိုင်နေတာပါ။ပြင်သစ်အကြမ်းဖက်မှုမှာတေဆုံးခဲ့သူတွေအတွက်အောက်မေးပွဲထွန်းညှိလိုက်တဲ့ခရစ်မတ်သစ်ပင်ကိုပြင်သစ်နဲ့အီတလီအလံအယောင်မီးတွေနဲ့အလှဆင်ထားတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံဆင်ဒီမြို့ဘွန်ဒီကမ်းခြေမှာတော့ပင်လယ်ပြင်ရေလွှာရှော့စီနေတဲ့စန်တာဖိုးဖိုးကြီးလို့ဝတ်ထားတဲ့သူတွေကိုဗုဒ္ဓဦးနေကတွေ့ကြရပါတယ်။ဒီတစ်ချိန်မှာတော့စန်တာဖိုးဖိုးကြီးလို့ဝတ်ဆင်ထားတဲ့အမျိုးသားအမျိုးသမီး320ပါဝင်တဲ့အတွက်ကမ္ဘာအများဆုံးဂင်းနစ်မှတ်တမ်းဝင်သွားပြီဖြစ်ပါတယ်။ဒီလိုစန်တာဖိုးဖိုးကြီးလို့ဝတ်ဆင်ပြီးကမ်းခြေမှာရေလွှာရှော့စီတာဟာစိတ်ကစင်ကြရားယောဂဖြစ်ပွားမှုကိုအများကအာယုံဆိုင်လာအောင်လှုပ်ဆောင်တာလို့ရေလွှာရှော့စီပွဲကိုစီစဉ်သူတွေကပြောပါတယ်။ရေလွှာရှော့စီတာဟာစိတ်ကစင်ကြရားဖြစ်မှုနဲ့စိတ်ဓာတ်ကျဆင်းမှုကိုတတ်တာစေတယ်ဆိုရဲပြင်သစ်နိုင်ငံကအစာပြိုစမ်းသပ်မှုတစ်ခုကိုထောက်ခံပြီးအခုလိုခရစ်မတ်ကာလမှာစန်တာဘိုဘိုရေလွှာရှော့စီပွဲကိုကျင်းပတာလို့လည်းဆိုပါတယ်ခင်ဗျာ
။ကိုရီးယားနိုင်ငံကိုရဲမျိုးကပြလိုက်ပါတော့ဆန်တာကလော့စ်ဝစ်ဆုံတဲ့ရေသူမလေးတွေနဲ့ဆန်တာဖိုးဖိုးတယောက်ကကားပြလိုက်ကိုလာလေတဲ့သူတွေကိုနှုတ်ဆက်နေပါတယ်ကားမျိုးစုံတဲ့အတူကားကန်ထဲမှာကူးခတ်ပြပြီးအလှပြခွဲမျိုးစုံတဲ့လေလာကြည့်တဲ့လူတွေကိုရေရောက်ကနေဖျော်ဖြေပြပါတယ်ကိုရီးယားနိုင်ငံမှာရေရောက်အကြာကြီးငုပ်ပြီးဖျော်ဖြေသူတွေဟာရုရှားနိုင်ငံကလာကြတဲ့သူတွေပါခရစ်မတ်နဲ့နှစ်သစ်ကူအခါသမယအဖြစ်ကားရီနဲ့ဂလိကျောက်တွေကိုသူတို့ကြိုက်တဲ့အစားအစာတွေကိုလည်းရေထဲမှာဖျော်ဖြေသူတွေကကျွေးပေးကြပါတယ်ပြောရွှင်သောခရစ်မတ်နဲ့နှစ်သစ်ကူကာလပါဆိုပြီးပိုစတာကြီးတစ်ခုကိုလည်းဒီရောက်ကနေပရိသတ်ကိုသူတို့ကနှုတ်ဆက်ခဲ့ကြပါရဲ့ရှင
်
ကမ္ဘာတစ်လွှားထူးခြားဆန်းများတင်းများအစီအစဉ်ကိုကြားခဲ့ရတာပါရှင်ခုတော့တခြင်းတပုံးနဲ့ဖြောဖြေးပေးပါမယ်ဆောင်းနှင်းတွေဝေတဲ့ဒီနေ့တကူရာသီရောက်တိုင်းတရာသီကိုခန်းစားရက်ဖွဲ့ထားတဲ့တခြင်းတွေခရစ်မတ်ဒီတခြင်းတွေနဲ့ဖြောဖြေးပေးနေပါတယ်ဒါကြောင့်ဒီနေ့တော့လေးဖြူတီဆိုတဲ့လွမ်းသူအိမ်မက်တခြင်းနဲ့ဖြောဖြေးပေးချင်ပါတယ်နားဆင်ပါရှငထုတ်လွှင့်ပေးလိုက်တဲ့တခြင်းလက်ဆောင်ကိုသောတာရှင်တွေနဲ့ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ဒီကနေ့ညပိုင်းစီစဉ်ရေးမကြခင်ပြီးဆုံးတော့မှာပါ။ကြံရှိနေတဲ့အချိန်ကျွင်းတည်င်အချင်းချုပ်ကိုမတ်တိုင်ငင်ထိုက်ကပြောပြပေးပါအောင်ရှင်။အမေရိကန်သမ္မတလောင်းအဖြစ်ဒီမိုကရက်တစ်ပါတီကိုကိုးစားပြုပြီးဝင်ရောက်ရှင်ပြိုင်ခွင့်ရဖို့ကြိုးစားနေကြတဲ့ကိုယ်စားလှယ်လောင်းတွေရဲ့စကားဆက်ထိုးပွဲကိုအမေရိကန်ပြည်ထောင်စုအရှေ့ပိုင်းပြည်နယ်နယူးဟမ်ရှေးယားမှာစနေနေ့ညကလှုပ်ခဲ့တာမှာတော့အမေရိကန်စီးပွားရေးနဲ့အစ္စလာမ်ရဲ့အစွန်ရောက် ISIS တို့ကိုချေမှုန်းရေးအပေါ်မှာအဓိကထားပြီးပြောဆိုခဲ့ကြပါတယ်။ Israel ရဲ့ဒီကနေ့လေကြောင်းတိုက်ခတ်မှုကြောင့်ဆီးရီးယားနိုင်ငံမြို့တော်နားမှာ Lebanon စစ်သွေးကြ Hezbollah အဖွဲ့ဝင်တအူတေဆုံးသွားပြီးတေဆုံးသူဟာ Israel နိုင်ငံမှာလူသားမှုအတွက်ထောင်ဒဏ်အနှစ်30ကြာခံဘူးသူဖြစ်တယ်လို့ Hezbollah အဖွဲ့ကပြောပါတယ်။တေဆုံးသူဟာ Hezbollah အဖွဲ့ဝင်ဖြစ်ပြီး2011ခုနှစ်မှာစခဲ့တဲ့ Syria ပြည်တွင်းစစ်မှာ Syria သမ္မတ Bashar al-Assad ရဲ့တပ်ဖွဲ့နဲ့အတူတိုက်ခိုက်ဖို့ Syria နိုင်ငံကိုသွားခဲ့တာဖြစ်ပါတယ်။ Spain နိုင်ငံမှာတော့သမိုင်းတွင်မဲ့လွှတ်တော်ရွေးကောက်ပွဲလို့သုံးသပ်သူတချို့ကပြောဆိုနေကြတဲ့တင်းင်းအနေနဲ့ရွေးကောက်ပွဲမှာမဲပေးဖို့မဲဆန္ဒရှင်တွေမဲယုံတွေကိုသွားနေကြပါတယ်။Socialist Party နဲ့လက်ရှိဝန်ကြီးချုပ် Mariano Rajoy ရဲ့ကိုယ်စားပွဲတဲ့ Popular Party နှစ်ပါတီပဲကာလရှည်ရက်တည်လာခဲ့တဲ့ Spain နိုင်ငံရင်းမှာနောက်ထပ်ပါတီတဲ့နှစ်ခုဖြစ်တဲ့ Ciudadanos Party နဲ့ချိုးချံချွေတာရေးအစီအစဉ်ကိုဆန့်ကျင်တဲ့ Podemos Party တို့ပါဝင်လာခဲ့တာလည်းဖြစ်ပါတယ်ရှင်
။တရင်ချင်းချုပ်ကမတင်ငင်ထိုက်ကပြောပြပေးတော့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပြီးစစ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vitex Zonet ဖြစ်ပါတယ်။ VOA American အတိုင်းရမနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲထိလိုင်းတိုမီတာ2430ရောကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းပါစေ။ကျမအနားငလောပါ။
This program has come to you from the Voice of America, Washington.